Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓရင်ည9နာရီကနေ10နာရီအထိအစီအစဉ်တွေကို line to meter 24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမက်ခင်ဖြူဖြူနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါစီရီးယားနိုင်ငံအလပ်ပိုမြို့မှာကလိုရင်းဓာတ်ငွေ့နဲ့တိုက်ခိုက်တဲ့ဆိုတဲ့ပြည်အပ်ပြီးဓာတ်ငွေ့တန်တင့်သူတွေကိုကုသပေးနေပါတယ်။လာအိုမှာရောက်နေတဲ့ဒေါက်ဆန်းစုကြည်ကဒီကနေ့ဂျပန်ဝန်ကြီးချုပ်နဲ့တီချာဖိဆွန်ဆွေးနွေးပါတယ်။ Apple Company ထုတ် iPhone အသစ်ကိုဒီကနေ့ကြေညာဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းလွှာတွေထဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ပြည်ထောင်အမေရိကန်နဲ့ကုလထွေထွေညီလာခံခီးစဉ်အကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
High level meetingRoditya Mange, I'm a member of the Now, General Debate, come on, come on.
တမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒါအပြင်ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလတွင်မှုချုပ်ဟောင်းကော်ဖီအနန်ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းနဲ့အမေရိကန်နိုင်ငံရဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဒီသတင်းနောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မကင်ပြူထွေးတို့ကပြောပြပေးပါမယ်ရှင
်။စီရီးယားနိုင်ငံအလက်ပိုမြို့မှာကုညီကယ်ဆယ်ရေးလူသားတွေရဲ့အဆိုအဖြစ်အစိုးရတပ်ဖွဲ့တွေကကလိုရင်းအစိတ်ဓာတ်ငွေနဲ့တိုက်ခိုက်တဲ့ဆိုတဲ့ဖြစ်ရဖြစ်ပြီးတဲ့နောက်လူအကြောက်90ထဲမှနဲ့ကိုအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေနဲ့အင်္ဂါနေ့ကကုသပေးနေရပါတယ်။အတိုက်ခံတွေတင်ထားတဲ့ El Sucar Cri ရက်ွက်ထဲကလိုရင်းဓာတ်ငွေ့ထည့်ထားတဲ့စီပိုင်းတွေကိုရဟန်းရင်ဘော်ကနေပြစ်ချခဲ့တယ်လို့ Syria အရက်ဖက်ကာကွယ်ရေးအဖွဲ့ကပြောပါတယ်။အဲဒီဒေသမှာစီပိုင်းဘုံနဲ့တိုက်ခိုက်တဲ့ဖြစ်ရပ်တခုရှိခဲ့တာကိုပြည်တွင်းခြေဆိုင် Syria လူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကလည်းပြောပေးမယ်။အဲဒီမှာကလိုရင်းဓာတ်ငွေ့ပါသလားဆိုတာကိုတော့အတိမပြုနိုင်ပါဘူး။ Syria ပြည်ပခမှာအစိတ်ဓာတ်ငွေ့နဲ့တိုက်ခိုက်တဲ့ဆိုပြီးဆွဆွဲတာတွေကပုံမှန်လိုဖြစ်လေရှိပြီးလွန်ခဲ့တဲ့9နှစ်တွင်အစိုးရနဲ့တပုံဘက်နှစ်ဖက်စလုံးကအပြန်အလှန်ဆွဆွဲလာခဲ့ကြတာပါ
။စီးရီးယားနိုင်ငံရက်ကာမျိုးကို IS သွေးကြွတွေလက်ထဲကနေပြန်ရဖို့အမေရိကန်ပြည်ထောင်စုကအဆိုပြုမဲ့အနာဂတ်ဘယ်လိုစစ်စီရေးမျိုးမှမဆိုပါဝင်ဖို့တူရကီအနေနဲ့အဆင်သင့်ဖြစ်နေမယ်လို့တူရကီသမ္မတရီချက်တေးရဲ့အာဒိုဝန်ကပြောလိုက်ပါတယ်။တရုတ်နိုင်ငံမှာကျင်းပခဲ့တဲ့စီးပွားရေးအင်အားကြီးနိုင်ငံ20ကြီး20ထိပ်သီးစည်းဝေးပြင်ပမှာအမေရိကန်သမ္မတနဲ့တီးခြားဆွေးနွေးပွဲအတွင်းသမ္မတအိုဘားမားကဒီကိစ္စကိုဆွေးနွေးခဲ့တာလို့အစည်းအဝေးကအပြန်မှာသူနဲ့အတူပါလာတဲ့သတင်းထုတ်တွေကိုသမ္မတအာဒိုဝန်ကအဲ့ဒါလို့ပြောတာလို့တူရကီသတင်းမီဒီယာတွေကရေးပါတယ်။ရက်ကာနဲ့ပတ်သက်ပြီးတချို့ကိစ္စတွေမှာသမ္မတအိုဘားမားကပူးတဲ့လှုပ်ဆောင်ခြင်းတဲ့အကြောင်းဒါကကျွန်တော်တို့ဘက်ကအမြင်နဲ့ပြဿနာမရှိဘူးလို့ပြောခဲ့တဲ့အကြောင်းသမ္မတအာဒိုဝန်ကိုကိုးကားပြီးတော့သတင်းတွေကဖော်ပြပါတယ်။IS အစိုးရအဖွဲ့ရဲ့မြို့တော်လို့သတ်မှတ်ထားတဲ့ရက်ကာမြို့ကိုပြန်ရဖို့ဘယ်လိုလုပ်ကြမလဲဆိုတာဆွေးနွေးဖို့အတွက်တူရကီနဲ့အမေရိကန်စစ်ဘက်အရာရှိတွေတွေ့ဆုံပွဲရှိတယ်လို့လည်းတူရကီသမ္မတကပြောပါတယ်။ IS အဖွဲ့ကိုဖယ်ရှားဖို့နဲ့ Cut YPG လက်နက်ကိုင်တွေနယ်မြေသေးချက်ထွင်းဒါကနေပြီးတော့တားဆီးဖို့စီးရီးယားသဘုံတွေလုပ်နေတာကိုအထောက်အကူပေးနိုင်ဖို့အတွက်တူရကီစစ်တပ်ဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကစီးရီးယားမြောက်ပိုင်းကိုဝင်ခဲ့ပါသေးတယ်ရှင်။
ရှီမီနိုင်ငံမှာရှိတဲ့အခိုက်အတန့်အဖွဲ့နဲ့ဆက်ဆံနေတဲ့စစ်သွေးကြွတွေကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းလီချောင်းကနေစစ်တိုက်ထိုးစစ်ဆင်ခဲ့တာမှာစစ်သွေးကြွ73ဦးသေဆုံးပြီးတအူးဒဏ်ရာရခဲ့တယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။ဩဂုတ်လ24ရက်နေ့စက်တင်ဘာလ4ရက်ကြာကာလအတွင်းရှီမီနိုင်ငံလေဘန်ရှာဘွားခရိုင်မှာလီချောင်းကနေ3ညတိုက်ခိုက်ခဲ့တဲ့အကြောင်းအမေရိကန်စစ်ဘက်ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်လာပါ။အာရေဗျကျွန်းဆွယ်ကအခိုက်အတန့်အဖွဲ့ဟာဒေသတွင်းမှာသာမကအမေရိကန်အတွက်ပါချင်းချောင်းမှုတစ်ခုအဖြစ်အထင်ရှားဆက်ရှိနေလို့ပဲလို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။အယ်ကိုင်ဒါအဖွဲ့တင်ရှိမှုဟာရှီမီနိုင်ငံအတွင်းမတည်ငြိမ်မှုတွေကိုဖြစ်စေပြီးအဲ့ဒီလိုမတည်ငြိမ်မှုတွေကိုသုံးချပြီးတော့အမေရိကန်နဲ့အမေရိကန်ရဲ့အကျိုးစီးပွားတွေမဟာမိတ်တွေပေါ်အနာဂတ်မှာတိုက်ခိုက်တာတွေစီစဉ်နိုင်မယ့်နေရာတစ်ခုအဖြစ်ရှီမီနိုင်ငံကိုအသုံးချနေရတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ရှီမီနိုင်ငံလေပိုင်းမှာပဲနောက်ထပ်လေကြောင်းတိုက်ခိုက်မှုတစ်ခုနဲ့ပတ်သက်လို့ဩဂုတ်လကထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းအလားတူစကားလုံးတွေနဲ့ဖော်ပြခဲ့ပါသေးတယ်
။အမေရိကန်လူထုဟာစင်နာသနာတက်တဲ့သူတွေဖြစ်ကြပေမဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့တော့စွန့်စားလုပ်ဖို့ရမဖြစ်နိုင်ဘူးလို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။မနေ့ကဗာဂျီးနီးယားပြည်နယ်ဗာဂျီးနီးယားဘီချ်မြို့မှာအငိမ့်စားဘူချုပ်ကြီးမိုက်ကယ်ဖလင်းနဲ့အတူအများအပြားစစ်ဘက်ကိုထောက်ခံအားပေးတဲ့ပြည်သက်ရှိအမေဖြေခံမှာထရမ့်ကအဲ့ဒါလိုဖြေသွားတာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ဘာတွေဖြစ်နေလဲဆိုတာကိုအတိအကျမသိဘဲနဲ့အရှိအလေပိုင်းနဲ့တောင်အာရှဒေသတွေကထောင်ပေါင်းများစွာသောဒုက္ခသည်တွေကိုအမေရိကန်နိုင်ငံထဲဝင်ခွင့်မပြုနိုင်ဘူးလို့ထရမ့်ကပြောပါတယ်။ဂျာမနီနဲ့ပြည်သက်နိုင်ငံတွေမှာရာဇဝတ်မှုတွေတိုးလာတာကြောင့်အဲ့ဒီနိုင်ငံတွေအတွက်ရွှေ့ပြောင်းနေထိုင်သူတွေဟာတကယ်ဒုက္ခပဲလို့ဆိုပါတယ်။တမင်လေစီးရီးယားအာဖဂန်နဲ့ဒီအီရတ်နိုင်ငံတွေကရွှေ့ပြောင်းနေထိုင်သူတွေကျူးလွန်တဲ့ရာဇဝတ်မှုအရေးအတွက်ဟာတခြားခိုလုံသူတွေကျူးလွန်တာထက်နည်းတယ်လို့ဂျာမနီရဲ့တပ်ဖွဲ့ကတော့ပြောထားတာပါ။အမေရိကန်နိုင်ငံနဲ့ဝင်ခွင့်ပြုမဲ့ဒုက္ခသည်အရေးအတွက်ဟယ်လရီကလင်တန်က900ရာခိုင်နှုန်းအထိတိုးချင်နေတယ်ဆိုပြီးထရမ့်ကဆွဆဲပြီးတော့ဒါဟာလက်ခံနိုင်စရာမရှိဘူးလို့လည်းပြောပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေဘူဒူညဘက်တရုံတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။အာဆီယံထိပ်သီးအစည်းအဝေးတက်ဖို့လာအိုနိုင်ငံပြင်ချင်းမျိုးတော်မှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဒီကနေ့တရားတွေ့ဆုံပြီးနိုင်ငံဆက်ဆံရေးတိုးမြင့်ရေးကိစ္စဆွေးနွေးပါတယ်။အခုအာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုဒေါက်ဆန်းစုကြည်အနေနဲ့ဒါပထမဆုံးကျင်တက်ရောက်တာဖြစ်ပြီးအမေရိကန်တရုတ်ဂျပန်တောင်ကိုရီးယားအိန္ဒိယအော်စတြေးလျရုရှားနဲ့နယူးဇီလန်နိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်နေကြတာပါ။အခုလာအိုနိုင်ငံခီးစဉ်ပြင်စစ်တမလာ၁၀ရက်နေ့မှာတော့ဒေါက်ဆန်းစုကြည်ဟာပြည်ထောင်နိုင်ငံကိုသွားရောက်ဖို့ရှိပြီးကမ္ဘာနောက်ချမ်းမှာတာဝန်ကျနေတဲ့မြန်မာတမ်မန်ကြီးတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံပါမယ်။အဲဒီကနေမှအမေရိကန်ပြည်ထောင်စုကိုခီးဆက်ပြီးဝါရှင်တန်ဒီစီမြို့တော်သမ္မတအိမ်ပြုတော်မှာသမ္မတဘရက်ကိုဘာမားနဲ့တွေ့ဆုံပါမယ်။တခါကုလသမဂ္ဂထူထူညီလက်ခံတက်ဖို့အတွက်နယူးယောက်မြို့ကိုခီးဆက်ပါမယ်ခင်ဗျာ
။လူငယ်တွေအနေနဲ့အနာဂတ်ရည်မှန်းချက်တွေကိုအိမ်မက်မက်နေရုံနဲ့မလုံလောက်ဘဲလက်တွေ့အကောင့်ထဲပေါ်နိုင်အောင်ကြိုးစားကြရလိမ့်မယ်လို့အမေရိကန်သမ္မတဘရက်ကိုဘာမားကအရှေ့ထောင်အာရှဒေသတော်နိုင်ငံတွေကလူငယ်တွေနဲ့လာအိုနိုင်ငံမှာတွေ့ဆုံချိန်ဒီကနေ့ပြောသွားပါတယ်။YC လီလိုတူကောက်ခေါ်တဲ့အမေရိကန်ဆိုးရရဲ့ရှစ်တောင်အာရှလူငယ်ခေါင်းဆောင်များမွေးထုတ်ပေးရေးအစီအစဉ်မှာပါဝင်တဲ့လူငယ်တွေနဲ့စုံညီတွေ့ဆုံပွဲမှာသမ္မတဥပမာကလူငယ်တွေဟာတမိုင်းတလျှောက်တိုးတက်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးမှုတွေမှာအရေးပါခဲ့ကြသူတွေဖြစ်တယ်လို့ပြောပါရယ်။ပညာရေးစံချိန်စံနှုန်းတွေတိုးတက်အောင်လုပ်ဖို့လိုအပ်နေတာကိုထောက်ပြပြီးဒီကနေ့ရလာမယ့်အကျိုးရလဒ်တွေကိုအမျိုးသားလူငယ်တွေသာမကအမျိုးသမီးလူငယ်တွေပါခံစားရတာမျိုးဖြစ်ရလိမ့်မယ်လို့လည်းပြောသွားပါရယ်။ကမ္ဘာကြီးမှာပြောင်းလဲတွေဖြစ်လာအောင်လုပ်ဖို့ဒီကနေ့ခေတ်လူငယ်မျိုးဆက်တွေဟာအရင်ကရှိခဲ့တဲ့မျိုးဆက်တွေအားလုံးထက်ပိုပြီးအခွင့်အလမ်းရထားသူတွေဖြစ်တာကြောင့်ဘယ်တော့မှစိတ်သက်မကြပဲရတဲ့အခွင့်အရေးကိုအမိအယာစုပ်ကိုင်သွားနိုင်လိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းလဲသမ္မတဥပမာကပြောသွားပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကအမေရိကန်ပထမမူဝါဒကိုကျင့်သုံးမယ်လို့ပြောနေပြီးကမ္ဘာကြီးကိုအမေရိကန်ဗဟိုပြုအမြင်နဲ့ခြိတာကိုလည်းလာအိုနိုင်ငံကလူဝမ်ပရာဘန်မြို့ကိုတွားတဲ့အချိန်အတွင်းသမ္မတဥပမာကဝေဖန်ပြောဆိုခဲ့ပါသေးတယ်ရှင်။
မလေးရှားနိုင်ငံကကိုဗစ်ဆောင်မျိုးသမီးတူမှာဇီကာဗိုင်းရပ်စ်ကိုကူးစက်ခံထားရတာကိုပထမဆုံးအကြိမ်တွေ့ထားပြီးလို့မလေးရှားတာဝန်ရှိသူတွေကပြောပါတယ်။အသက်28နှစ်အရွယ်အိန်းနောင်တဲ့မျိုးသမီးဟာစင်ကာပူနယ်စပ်မလေးရှားတောင်ပိုင်းဂျိုဟိုးပြည်နယ်မှာနေထိုင်သူဖြစ်တယ်လို့မလေးရှားကျန်းမာရေးဝန်ကြီး S. Subramaniam ကဒီကနေ့သတင်းထုတ်တွေကိုပြောပါတယ်။စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေပြီးရောဂါပိုးကူးစက်သူပေါင်း295ဦးထိရှိနေပါပြီ။သုံးလေးလကိုဝန်ရှိနေပြီဖြစ်တဲ့အဲ့ဒီအမျိုးသမီးကိုယောဂဘူဘလုကူးဆက်တယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဝန်ကြီးစူပရာမန်နီယမ်ကပြောပါတယ်။ဇီကာဗိုင်းရပ်စ်ဟာမိုက်ခရိုဆီဖလီလို့ခေါ်တဲ့ပုံမှန်ထက်ဥကောင်သေးအုံနောက်သေးကလေးငယ်တွေမျိုးဖွားလာတာနဲ့ဆက်ဆံနေတာပါ။အမျိုးသမီးရဲ့ခင်မွန်းဖြစ်သူဟာစင်ကာပူကိုနေ့စဉ်အသွားအပြန်အလုပ်သွားလုပ်နေသူဖြစ်ပြီးသူကတော့မကြသေးခင်ကပဲစင်ကာပူကိုသွားခဲ့ကြောင်းကျန်းမာရေးဝန်ကြီးကပြောပါတယ်။စင်ကာပူနိုင်ငံကိုသွားခဲ့တဲ့အသက်58နှစ်အရွယ်ပထမအမျိုးသမီးတူမှာဇီကာကူးဆက်ထားတယ်ဆိုတာပြီးခဲ့တဲ့သတင်းပတ်မှာပဲမလေးရှားကပထမဆုံးပြောထားတာပါ။ဒါအပြင်နိုင်ငံတွင်းမှာယောဂဘူကူးဆက်တဲ့ပထမဆုံးဖြစ်ရရှိလာတာကိုလည်းတင်းငွေနေကပဲပြောထားပါသေးတယ
်။ Apple Company ထုတ် iPhone အသစ်ကိုဒီကနေ့မှတရားဝင်ထုတ်ပြဖို့ရှိပြီးအရင်ဖုန်းတွေမှာပါတဲ့နှကြက်ပေါက်ပါတော့မှမဟုတ်ဘူးလို့လေလာသူတွေကယူဆထားပါတယ်။ဒါဟာတချင်းတွေတခြားအသံတွေကိုဖုန်းနဲ့နားထောင်တာမှတိတိတသာအပြောင်းလဲဖြစ်သွားစေမှာပါ။ California ပြည်နယ် San Francisco မြို့မှာဒီကနေ့ဒေသစံတော်ချိန်မနက်10နာရီမှာ iPhone 7ကိုထုတ်ပြန်ကြညာမယ်လို့ခန့်မှန်းထားကြပါတယ်။အခုဖုန်းအသစ်မှာတုံခါနိုင်ပြီးတော့ထိယုံတဲ့အလုပ်လုပ်တဲ့ home cloud နောက် iPhone 7 plus မှာဆိုရင်ဖုန်းရဲ့အရှိမကင်မရာမှန်ဘလူးနှစ်ခုလိုအသစ်တွေပါလာပါလိမ့်မယ်။ဒါ့အပြင် processor တွေကပုံမြန်ပြီးတော့တိမ့်နိုင်တဲ့မှတ်ဉာဏ်ပမာဏလည်းပုံများလာပါပါ။အယောင်အသစ်တချို့ကိုလည်းထွက်လာနိုင်ပွဲရှိပေမဲ့ဒီ2014ခုနှစ်ကတည်းကရောင်းနေတဲ့ iPhone တွေနဲ့တော့သိပ်ပြီးကွာလာမှာမဟုတ်ပါဘူး။ပါနေကြနှစ်ချက်ပေါက်မပါတော့တဲ့အတွက် iPhone ကိုသုံးတဲ့လူတွေအနေနဲ့ wireless ပစ္စည်းတွေဒါမှမဟုတ်လက်ရှိ battery အားသွင်းတဲ့အပေါက်နဲ့ကြိုက်တဲ့ကြိုးမျိုးတွေကိုပဲလိုလားပွဲရှိပါတယ်။အခု iPhone အသစ်တွေကိုဝယ်တဲ့အခါရှိပြီးသားနှစ်ချက်တွေနဲ့သုံးလို့ရဖို့ဂျာကန် adapter တွေကိုထည့်ပေးမယ်လို့လေလာသူတွေကယူဆထားပါတယ်။ iPhone အယောင်ကတော့ဒီနှစ်မှာနှစ်နှစ်မြောက်ဆက်တိုက်ကျဆင်းနေပြီးတော့ iPhone တစ်ပိုင်းမှာပထမဆုံးအချိန်အယောင်ကျနေတာဖြစ်ပါတယ်ရှင်။
နိုင်ငံတကာအာကာသစကား ISS မှာ6လနီးပါးနေထိုင်လုပ်ကင်ခဲ့တဲ့အမေရိကန်အာကာသယာဉ်မှူးတဦးနဲ့ရုရှားအာကာသယာဉ်မှူးနှစ်ဦးတို့ဟာဒီကနေ့မနေ့အစောပိုင်းကကာဇက်စတန်နိုင်ငံကိုချော့ချော့မုံမုံပြန်ရောက်သွားပါတယ်။ Jeff Williams, Alexey Ovchinin နဲ့ Oles Skripich Pochkaru ဟာအာကာသစကန်ကနေထွက်လာပြီး၄နာရီနီးပါးကြာပြီးတဲ့နောက်ကာဇက်စတန်နိုင်ငံအလဲဘက်မှာဒီကနေ့မနေ့အစောပိုင်းကဆင်းသွားတာပါ။အာကာသယာဉ်မှူး Jeff Williams ဟာစုစုပေါင်းတီးခြားလုပ်ငန်းတာဝန်၄ခုနဲ့အာကာသစကန်မှာရက်ပေါင်း934ရက်ကြာအောင်အချိန်အများဆုံးနေထိုင်ခဲ့တဲ့အမေရိကန်အာကာသယာဉ်မှူးဖြစ်အစံချိန်တင်သွားပါပြီ။ သူ့အရင်အကာသယာဉ်မှူးစကော့ကယ်လီကရပ်ပေါင်း920ကျောင်းနေထိုင်ပြီးတော့စာရင်းတင်ထားတာပါကမ္ဘာစာရင်းတင်ထားတာကတော့ရပ်ပေါင်း889ရက်ကြာနေထိုင်ခဲ့တဲ့ရုရှားအကာသယာဉ်မှူးဂန်နဒီဖော်တော်ကပါအကဒါယမူဝီလျံစ်ပြန်ထွက်လာပြီးတဲ့နောက်ရုရှားအကဒါယမူအနာတူလီအိုင်ဗန်နီရှင်က ISS ကိုတာဝန်ယူကြီးကြပ်နေပါတယ်။သူနဲ့အတူအခုလက်ရှိ ISS မှာရှိနေကြတာကတော့အမေရိကန်အကဒါယမူကိတ်လူဘင်စ်နဲ့ဂျပန်အကဒါယမူတာကူယာအိုနီရှိတို့ဖြစ်ပါတယ်။ကမ္ဘာဒုက္ခသည်နဲ့ရွှေပြောင်းတိုင်သူတွေအရေးနဲ့ပတ်သက်လာရင်အသေးငယ်ဆုံးလူသားတွေဟာအဆိုးရွားဆုံးခံစားရသူတွေဖြစ်ကြတယ်လို့ကုလသမဂ္ဂကလေးသင်္ကေတများဆိုင်ရာအဖွဲ့ UNICEF ကအသတိပေးလိုက်ပါတယ်။ကမ္ဘာတဝန်းဒုက္ခသည်ဒါမှမဟုတ်ရွှေပြောင်းဒုက္ခသည်နဲ့ပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ဒုက္ခသည်ကလေးငယ်ပေါင်းတန်း90နီးပါးရှိတဲ့အကြောင်းUNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Forsyth ကသတင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာသတင်းတော့တွေကိုပြောသွားပါတယ်။ကလေးငယ်28တန်းဟာအကြံဖတ်မှုတွေဒါမှမဟုတ်ပဋိပက္ခတွေကြောင့်ထွက်ပြေးတင်းရှောင်နေရသူတွေဖြစ်တယ်လို့သူကပြောပါတယ်။ဒီရေအတွက်ဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းနှစ်ဆနီးပါးတိုးလာတဲ့ဒုက္ခသည်ကလေးငယ်ရေအတွက်ဖြစ်တယ်လို့မိဘအုပ်ထိန်းသူမရှိတဲ့ကလေးငယ်ရေအတွက်ဟာလည်းသုံးဆတိုးလာတယ်လို့ဆိုပါတယ်။ဒါဟာပိုကြီးထွားလာနေတဲ့ပြဿနာတစ်ခုဖြစ်တယ်လို့ကလေးငယ်တွေရဲ့အရေးပြဿနာဖြစ်တယ်လို့ Mr. Forsyth ကပြောပါတယ်။တနင်္လာကနေတနင်္လာရွှေပြောင်းသွားလာကြတဲ့အခါအထူးသဖြင့်ကလေးငယ်တွေဟာလင်ကုန်ကူးသူတွေ၊ရာဇဝတ်ကိုင်းတွေနဲ့လူမောင်ကိုကူးသူတွေလက်ထဲအလွယ်တကူကြားရောက်တွေ့သူတွေဖြစ်တယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့နှစ်တွင်တရားဝင်ဒုက္ခသည်ဖြစ်စီးရင်သွင်းထားတဲ့ကလေးငယ်တွေကထောက်ဝက်နှိပါလောက်ဟာဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေကပါ။ဒါပေမဲ့ဒုက္ခသည်ကလေးငယ်တွေရဲ့အရေးကတော့အမေရိကအလဲပိုင်းအာရှနဲ့အာဖရိကနိုင်ငံတွေအပါအဝင်ကမ္ဘာနေရာအစိတ်ပိုင်းအားလုံးမှာရှိနေတဲ့ပြဿနာတရားပဲဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မကင်ဖြူထွေးတို့တင်ညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေရဲ့အလက်ပါအရင်ဆုံးတော့ဒေါ်အောင်ဆန်းစုကြည်ရဲ့ပြည်တည်အမေရိကန်နဲ့ကုလအထွေထွေညီလာခံခီးစဉ်အကြောင်းကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုကိုရှစ်သတင်းပတ်ထည်လာရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မိန့်ခွန်းပြောဖို့လည်းရှိနေပါတယ်နိုင်ငံတော်ခီးစဉ်ဖြစ်တဲ့ပြည်ထောင်အမေရိကန်ပြည်ထောင်စုတို့မှာထိပ်တီးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ဥရောပနဲ့အရှေ့လေပိုင်းကမြန်မာတန်အမတ်ကြီးတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်။ကုလထွေထွေညီလာခံမှာတော့မြန်မာဒီမိုကရေစီအတွင်းကူပြောင်းရေးဖြစ်ထွန်းမှုတွေမြန်မာလူ့အခွင့်အရေးခြေအနေတွေနဲ့ပတ်သက်လို့ခုခံခြေပါလိမ့်မယ်လို့လည်းအကဲခတ်တို့ကသုံးသပ်ပါတယ်။မတ်သိငင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့သတင်းနှစ်ပတ်ကြာကြာပြည်ထောင်အမေရိကန်နဲ့ကုလသမဂ္ဂခီးစဉ်ကိုတော့စက်တင်ဘာလ10ရက်နေ့မှာစတင်မှာဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုဒေသစံတော်ချိန်စက်တင်ဘာလ10ရက်နေ့မှာဆက်ရောက်မှာဖြစ်ပြီးဒီကနေ့တစ်ဆင့်အမေရိကန်ပြည်ထောင်စုကိုသွားမှာဖြစ်တယ်လို့တမနာရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထီကပြောပါတယ
်လန်ဒန်နဲ့ဝါရှင်တန်ဝါရှင်တန်မှာကျွန်တော်တို့အင်ဂျီတော်မှာတမနာအိုရောလာနဲ့တူဟုတ်လားတမနာပိုင်းနဲ့တူနေနောက်နိုင်ငံရေးဝန်ကြီးကိုရင်းနဲ့တူနောက်Congress o sino ma congreso no congreso ka afoya na tuma na rooster no rooster sino high school ara gone now now tinaru us chamber of commerce now us organ to the congress ara ina tuma so bi ya ne washington ma ba tinaru wa ne tuma ara ro confirm ji de tinaru american kawai win ni ne ke shi ya di de yo tinaru london Sidoro Lizzie, Sidoro Lizzie, the governor didn't say any more than a room. Seeing Saty Anima, you know, a Yoba Shile by Africa, Machida, Namadanadi, Alamo Sunday on the team.
Washington DC မြို့တော်မှာအမေရိကန်သမ္မတဘရက်ကိုဘားမားပါဝင်အစိုးရဝင်ကြီးတချို့လွှတ်တော်အမတ်တွေနဲ့တွေ့ဆုံအပြီးမှာတော့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နယူးယောက်မြို့ကိုသွားရောက်မှာဖြစ်ပါတယ်။ကုလသမဂ္ဂဌာနချုပ်မှာတော့စက်တင်ဘာလ19ရက်နေ့မှာပြုလုပ်မယ်ဒုက္ခသည်နဲ့ရွှေပြောင်းနေထိုင်မှုဆိုင်ရာကုလသမဂ္ဂအစိုးရအရာရှိကြီးများအစည်းအဝေးမှာမိန့်ခွန်းပြောမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှလည်းမိန့်ခွန်းပြောဖို့ရှိတယ်လို့သမရာယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကပြောပါတယ
်။high level refugee migrant အဲ့မှာမိန့်ခွန်းပြောမှာ now ကျွန်တော်တပိတ်ပေါ့ဖုန်းမလို့တက်မှာကျွန်တော်ဘယ်လိုဖုန်းမတက်ပြီးတော့ကျွန်တော်တို့ဒီတော်စုသမရနိုင်ငံမြန်မာနိုင်ငံပေါ့နော်ကျွန်တော်တို့နိုင်ငံကိုသားပဲမဆက်ပြေနေမှာပြောမယ်ဒါအထူးသဖြင့်ကျွန်တော်တပိတ်မှာပြောမှာရှေ့မှာကျွန်တော်တို့ကုလသမဂ္ဂ high level meeting ပေါ့နော် refugee and migrant အဲဒီမှာလည်းဝင်ခွင့်ရမယ်နောက် general assembly ကျွန်တော်တပိတ်မှာလည်းဝင်ခွင့်ပြောမယ်
ဆယ်စုနှစ်တည်းအတွင်းပထမဆုံးအချိန်ဖြစ်လူမှုရွေးကောက်တင်မြှောက်ခံထားရတဲ့အယတ္တအစိုးရခေါင်းဆောင်တအုပ်အဖြစ်နဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်တဲ့အခါမှာတော့ မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအပါအဝင်နိုင်ငံတွင်းကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးမိန့်ခွန်းမှာထည့်သွင်းပြောဆိုမယ်လို့ခန့်မှန်းရတဲ့အကြောင်းမြန်မာရေးအကဲကတ်ဦးအောင်သူငင်းကပြောပါတယ
်။အထူးသဖြင့်ဟိုဒီမိုကရတိုက်ဇေးရှင်းပေါ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ဝင်ကြောင်းလဲမှုဘယ်အခြေအနေဆိုင်နေပြီလဲဘယ်လောက်ထိတိုးတက်လာတယ်လဲဆိုတာသိချင်ကြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဒေါအောင်ဆန်းစုကြည်ကပြောမယ်တော့ကျွန်တော်ယူဆပါတယ်။ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီပြည်တွင်းစစ်ပြက်ပနာပေါ့နော်ကျွန်တော်တို့လက်ရေးရပြီးတော့ဒီတိုင်းသားတွေနဲ့တိုက်ခိုက်လာတဲ့ဒီပြည်တွင်းစစ်ပြက်ပနာနဲ့ပတ်သက်လို့အထူးသဖြင့်တော့အခုငြိမ်းချမ်းရေးကိစ္စတွေလို့ဖြစ်ရှင်းတယ်လေပေါ့ဆိုတော့ဒါတွေကိုဒေါအောင်ဆန်းစုကြည်ပြောမယ်လို့ယူဆပါတယ်ဆိုတော့ဒါကြောင့်မလို့ပဲဒီညီလာခံမတိုင်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ဟိုတိတ်မကြသေးခင်ကာလမှာတော့ကဒီပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပြင်လုံဆိုပြီးတော့ဟိုကျင်းပခဲ့တာလည်းရှိပါတယ်ဆိုတော့နောက်တစ်ခုကတော့အခုဒီမှာအငင်းပွားနေတဲ့ဒီကိုဖီနာအာနန်ဦးဆောင်တဲ့ရခိုင်ကိစ္စကော်မရှင်ပေါ့နော်အထူးသဖြင့်တော့ဒီရိုဟင်ဂျာကိစ္စကဒီနိုင်ငံတကာဘက်ကဟိုစိုးရိမ်ပူပါမှုတွေရှိပါတယ်ဆိုတော့လူခွင့်ရေးတွေသူတို့ရဲ့ကိစ္စတွေနဲ့ပတ်သက်လို့ပေါ့ဆိုတော့အဲ့တော့ဒါလည်းကော်မရှင်ဖွဲ့ထားပြီဆိုတော့ဒေါအောင်ဆန်းစုကြည်ကဒီကိစ္စကိုသူခုခံခြေပပြီးတော့ကုလသမဂ္ဂအထွေထွေညီသားကမှပြောမယ်လို့ယူဆပါတယ်ခင်ဗျာ
ပြီးခဲ့တဲ့မြန်မာအစိုးရအဆက်ဆက်လက်ထက်ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်တင်မှာတော့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအတော်လေးပြင်းပြင်းထန်ထန်ဝေဖန်ခံနေရတာကြောင့်ဒီလိုချိန်မှာတော့ဒေါအောင်ဆန်းစုကြည်အနေနဲ့ကုလဆုံးဖြတ်ချက်တွေမှာပိုပြီးပြော့ပြော့ပြောင်ပြောင်ရှိလာစေဖို့အရေးလှုံ့ဆော်ရပွဲရှိတယ်လို့လည်းမြမရေအကဲကတ်တို့ကယူဆကြပါတယ်ရှင်
မတငင်ထိုက်ပြောပြပေးခဲ့တာပါရှင်အခုတစ်ဆက်ထဲမှာပဲဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုခရီးစဉ်ဆိုင်ရာတည်နှပုတ်ကိုလည်းတင်ပြပေးပါမယ်ဒီလရဲအမေရိကန်ပြည်ထောင်စုကိုလာရောက်မဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ခရီးစဉ်အတွင်းအမေရိကန်ကမြန်မာအပေါ်ချမှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုကိစ္စတွေလွန်မိုးနေမှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့ပိတ်ဆို့ဒဏ်ခမှုတွေအပီးတိုင်ဖယ်ရှားရေးတဲ့ short ပေါ်ရေးတောင်းဆိုနိုင်တယ်လို့မြန်မာနိုင်ငံအတွင်းအမေရိကန်ရင်းနှီးမြှုပ်နှံမှုတွေတိုးလာရေးကိစ္စဆွေးနွေးနိုင်တယ်လို့လေ့လာသူတချို့ကသုံးသပ်ပြောဆိုကြပါတယ်မကင်ပြူထွေးကအပြည့်စုံတင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရှေ့တရင်ပတ်တဲ့အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့အကြောင်းနဲ့ဒီခီးစဉ်အတွင်းသမ္မတအိုဘားမားအပြင်အမေရိကန်စီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့အကြောင်းအမေရိကန်ဆိုရကအင်္ဂါနေ့မှာထုတ်ပြန်ပြောဆိုထားပါတယ်ဒါအပြင်ဒေါအောင်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံမှာဒီပြီးခဲ့တဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲမှာသူမရဲ့ပါတီမဲအများဆုံးအနိုင်ရပြီးအစိုးရတဲ့တက်လာပြီးတဲ့နောက်ပိုင်းပရမဆုံးချိန်အမေရိကန်ပြည်ထောင်စုကိုလာရောက်တာပါဒေါအောင်ဆန်းစုကြည်နဲ့သမ္မတအိုဘားမားတို့ဒီလ14ရက်နေ့မှာတွေ့ဆုံမှာဖြစ်ပြီးတော့ဒီထွေးဆုံမှုအတွင်းမှာတော့မြန်မာနိုင်ငံမှာစစ်ဆေးရအုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်တွေနဲ့ချီကာလတွေအတွင်းအမေရိကန်ဆိုးရကချမှတ်ခဲ့တဲ့ဒဏ်ခတ်အရေးယူမှုတွေအပြည့်တိုင်ပြန်လဲရုပ်သိမ်းသင့်မသင့်ကိစ္စတွေကိုအတိအကျဆွေးနွေးနိုင်ပွဲရှိတဲ့အကြောင်းအင်ဂျီရောအမျိုးသားလုံခြုံရေးဒုတိယချန်ပေးပုဂ္ဂိုလ်ဘန်ရော့စ်ကလာအိုနိုင်ငံမှာပြောဆိုသွားပါတယ
် Since the NLD led government took office we have looked precisely at this question of what we can do to help some of that is related to providing direct assistanceand we've significantly increased the assistance through USAID much of which is in the space related to capacity building
ဒီထဲမှာတရားခွင့်ပေးတော့ဆိုရယ်ပါတယ်လို့ US ECC ထောက်ကူတွေတည်တာတိုးပြရလဲရှိပါတယ်အများအဖြစ်ကတော့လူဆွမ်းရင်းမြစ်တွေမြင့်တက်လာအောင်စောင်းရံမှာအကူအညီပေးဖို့ဒါမှသာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှာထောက်ကူဖြစ်စေမယ့်ရင်းနှီးမြှုပ်နှံမှုတွေကိုပုံမှန်ဆက်ဆောင်နိုင်မှာဖြစ်ပြီးလိုအပ်တဲ့အခြေခံစည်းမျဉ်းမူပေါင်းတွေလည်းချမှတ်နိုင်မှာပါဒါဖြင့် prepcap ဖြစ်ရှင်းတဲ့လူကုန်ကူးမှုနှင်းနှီးကိစ္စရပ်တွေမှာလည်းအကူအညီပေးဆောင်မှာပါကျွန်တော်တို့အကြီးအမားဆုံးကူညီနိုင်တာကတော့မြန်မာနဲ့အမေရိကန်တို့ကြားမြန်မာနဲ့ကမ္ဘာနိုင်ငံတွေကြားကုန်သွယ်ရေးအရာပုံမလန်းပွင့်လာပြီးမြန်မာစီးပွားရေးအားကောင်းလာအောင်လုပ်သွားဖို့ပ
ါအမေရိကန်အနေနဲ့မြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုအတော်များများကိုဖြေလျှော့ပေးခဲ့ပြီးဖြစ်ပြီးမြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေတိုးတက်ကောင်းမွန်လာတာကိုတွေ့မြင်လို့တာဖြစ်တယ်လို့လည်း Mr. Rooks ကပြောပါတယ်မြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေတိုးတက်ကောင်းမွန်လာအောင်အားပေးနိုင်တဲ့အကောင်ဆုံးနည်းလမ်းကဒီမိုကရေစီပြုပြင်ပြောင်းလဲရေးအောင်မြင်အောင်ကူညီပံ့ပိုးဖို့ပဲဖြစ်တယ်လို့လည်း Mr. Rooks ကပြောပါတယ်ဝါရှင်တန်မြို့တော်အခြေဆိုင်နိုင်ငံတကာညီညွတ်ရေးအဖွဲ့တစ်ခုဖြစ်တဲ့ Carnegie Endowment for International Peace ကအာရှရေးရာအကြီးအကဲသုတေသီ Vikram Nehru ကတော့ဒေါ်ဆန်းစုကြည်အနေနဲ့သူ့ရဲ့ American ခင်းစဉ်အတွင်းမြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လာအောင်ကြိုးပမ်းနိုင်တယ်လို့တာခတ်ပိတ်ဆို့မှုတွေလျှော့ပေါ်ရေးကိုအဓိကထားဆွေးနွေးနိုင်တယ်လို့သုံးသပ်ပါတယ
် I suspect that she will not ask for them to be lifted but that she will ask for them to be eased because she is interested in getting more US investment into the country.
ဒါကမှုတွေကိုပြီးတဲ့ရက်ရှာပေးဖို့လေလျှော့ပေါ်ပေးဖို့ဒီစားပုံပြီးပြောနိုင်တယ်လို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံထဲမှာအမေရိကန်ကရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လို့ဆောင်မှုလိုလားသလိုသူ့ရဲ့မူဝါဒတွေနဲ့အစိုးရရဲ့လှုပ်ဆောင်ချက်တွေဟာလူထုအတွက်စီးပွားရေးအကျိုးမြတ်ရှိစေမှာဖြစ်တယ်ဆိုတာကိုပြသနိုင်ဖို့လိုပါတယ်ဒုတိယတစ်ချက်အနေနဲ့ကတော့မြန်မာအစိုးရရဲ့ဆွမ်းဆောင်ရည်မြင့်တက်လာအောင်ကြိုးပမ်းတာမှာအမေရိကန်အစိုးရကအကူအညီတွေတိုးမြင့်ပေးဖို့သူ့အနေနဲ့တောင်းဆိုနိုင်ပါတယ်စိုးရမူဝါဒတွေချမှတ်အကောင့်တွေပေါ်လာမှာ
စွမ်းဆောင်ရည်ပိုင်းဆိုင်ရာလိုအပ်ချက်ကအဓိကအဟံအဓာတစ်ခုဖြစ်နေတာကြောင့်ပါ
မြန်မာနိုင်ငံမှာဦးသိန်းစိန်အစိုးရလက်ထက်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေစတင်ဖော်ဆောင်လာခဲ့တဲ့အချိန်ကစလို့အမေရိကန်ကမြန်မာအစိုးရနဲ့ထိတွေ့ဆက်ဆံမှုတွေပြန်လည်လှုပ်လာခဲ့တယ်လို့မြန်မာငွေကြေးဆိုင်ရာဘဏ်လုပ်ငန်းတွေသွင်းကုန်တွေနဲ့အမေရိကန်ရဲ့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေအပေါ်မှာကန့်သတ်ထားတာအတော်များများကိုလည်းဖြေလျှော့ပေးခဲ့တာပါဒါပေမဲ့လည်းမြန်မာနိုင်ငံဒီမိုကရေစီရေးအသွင်ကူးပြမှုမှာအဟံထားလုပ်နေတဲ့သူတွေနောက်လူခွင့်ရချိုးဖောက်မှုတွေနဲ့ဆက်နွယ်သူတွေလို့ယုံကြည်ရတဲ့စစ်ဘက်ဆိုင်ရာပုံကူတွေလက်နက်ကိုင်အဖွဲ့အစည်းတချို့နဲ့ SDN လို့ခေါ်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတချို့ကိုတော့အမေရိကန်ဗန်နာရေးဌာနကပြစ်မှတ်ထားတန်ခတ်မှုတွေကိုဆက်လက်ချမှတ်ထားဆဲဖြစ်ပါတယ်။တိုင်းပြည်အတွင်းမှာဘာသာရေးဂိုင်းကနာဆွဲပြဿနာတွေနဲ့တိုင်းရင်းသားရေးကိစ္စတွေကိုဖြေရှင်းနိုင်မှုကြိုးစားနေရတဲ့အချိန်မှာဒေါ်အောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုလာရောက်မှာပါ။ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းတွေကြားကပြိပက္ခတွေကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်တရက်ကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကမကြခင်တုန်းကပဲဖွဲ့စည်းခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာတက်တန်းရှိကြဆုံးပြည်တွင်းစစ်တွေကတခုဖြစ်တဲ့မြန်မာပြည်တွင်းစစ်အဆုံးသတ်ရေးရည်ရွယ်ပြီးပြီးခဲ့တဲ့ဩဂတ်လကုန်ပိုင်းတုန်းကကျင်းပခဲ့တဲ့21ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုလည်းဒေါအောင်ဆန်းစုကြည်တက်ရောက်ခဲ့ပါသေးတယ်။မြန်မာရေးကျွမ်းကျင်သူဗီကရမ်နေရူကတော့မြန်မာနိုင်ငံငင်းငင်းကြီးလုပ်ငန်းစဉ်ဟာခက်ခဲပေါင်းများစွာနဲ့ရေရှည်အချိန်ယူကြိုးပမ်းသွားရမယ့်ကိစ္စဖြစ်ပြီးနောက်ထပ်တွေးဆညှိနှိုင်းမှုပေါင်းများစွာလှုပ်တော့ရအောင်မှာဖြစ်တယ်လို့သုံးသပ်ပြောဆိုထားပါတယ်ရှင်
။မကင်မြွေထွေးပြောပြပေးခဲ့တာပါရှင်။အခုတော့ရခိုင်ပြည်နယ်ဆိုင်ရာအတံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူပြီးနောက်ပထမဦးဆုံးတင်ဖြစ်ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့မှတော့ဒီဒုက္ခသည်စခန်းကိုတွားရောက်ကြည့်ရှုခဲ့ပါတယ်။နေရက်ကြာရခိုင်ပြည်နယ်ခီးစဉ်အဆုံးမသတ်ခင်မှာပဲစစ်တွေမြို့ပေါ်ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတာကိုထည့်အောင်ပြောပြပေးပါပါရှင်။
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တဦးလည်းဖြစ်တဲ့ကိုဖီအာနန်ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းပြည်နယ်အစိုးရတာဝန်ရှိသူတွေလူမှုအသိုင်းအဝိုင်းကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာတော့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းကလူမှုအသိုင်းအဝိုင်းကြားဖြစ်ခဲ့တဲ့ပြည်ပကားတွေတန်ခံခဲ့ကြရတဲ့သူတွေနဲ့တွေ့ဆုံဖို့စစ်တွေမျိုးပေါ်ကဒုက္ခသည်စခန်းတွေကိုတွားခဲ့တယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းရဲ့ခီးစဉ်မှာအတူလိုက်ပါသွားတဲ့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်သူဦးအေးလွန်ကဝီဝီကိုပြောပါရစေ။
မင်္ဂလာရက်ခွက်ပေါ့နော်စစ်တွေမျိုးပါရှိတယ်ပြိပက္ခတဲ့မှာပါမတော်တဲ့မွတ်စလင်ရက်ခွက်ကိုအရင်ဆုံးသွားပါတယ်ခင်ဗျာအဲဒီမှာသွားပြီးတော့ကျွန်တော်တို့ဒီရခိုင်ဗုဒ္ဓဘာသာဒုက္ခလည်းစခန်းမင်းကအဲ့ဒီကိုကျွန်တော်တို့သွားပါတယ်ခင်ဗျာအဲဒီကနေပြီးတော့မှဒီမွတ်စလင်ဒုက္ခလည်းစခန်းပေါ့နော်ဟိုတက်ကြဲပြန်လို့ထင်ပါတယ်အဲ့ဒီကိုကျွန်တော်တို့သွားပါတယ်ပြီးတော့တနအီတို့ကျတော့လေးစိတ်ဆင်းပြီးတော့နှစ်နာရီမှရန်ကုန်ပြန်ရောက်ပါတယ်
ငြိမ်းချမ်းနိုဘယ်ဆုရှင်တဦးလည်းဖြစ်တဲ့ကိုဖီအာနန်ရဲ့မနေ့တုန်းကရခိုင်ပြည်နယ်ခီးစဉ်မှာတော့ကန့်ကွက်ဆန္ဒပြမှုတွေလည်းကြုံခဲ့ရတာပါ။ယာနယ်ချီတဲ့ဆန္ဒပြသူတွေဟာစစ်တွေမြို့မှာစုဝေးပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်မှာပြည်ပကကျွမ်းကျင်သူတွေပါဝင်နေတာကိုကန့်ကွက်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဒီကော်မရှင်အဖွဲ့ကိုပြည်တွင်းတက်သည့်ပညာရှင်တွေနဲ့သာပြန်လည်ဖွဲ့စည်းတင်တယ်ဆိုပြီးရခိုင်မျိုးသားပါတီကအရေးကြီးအဆိုကိုပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒါပေမဲ့လို့ဒီကော်မရှင်ဟာမနေ့ကရခိုင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ဒီကနေ့မှလည်းရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါမစ္စတာကိုဖီအာနန်နဲ့တွေ့ဆုံတဲ့အခါမှာတော့ဒုက္ခသည်တွေကသူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုတင်ပြတောင်းဆိုတာရှိတယ်လို့ဦးရီလွန်ကပြောပါတယ
်အရင်တုန်းကတော့ဖြစ်ရင်ဒီလိုမွတ်စလင်တွေနဲ့သူတို့ဥဒါသတာနေခဲ့တယ်ပေါ့လေနောက်ပိုင်းမှာတော့ဖြစ်ရင်သူတို့အပြောအရာပေါ့နော်တစ်ဖက်နိုင်ငံကလူတွေရောက်လာတဲ့ပုံမှာပြဿနာတွေဖြစ်ရပါတယ်ဆိုတဲ့ကိစ္စပေါ့နော်အဲ့ဒီကိစ္စပြောရဲဒီဘုရားဘာသာဒုက္ခနဲ့စခါတော့သူတို့အိယာစီမံကိန်းတွေနဲ့အိမ်ဝိုက်ပြဆောက်ပေးမယ်လားတော့မသိဘူးအဲ့လိုဆောက်နေတဲ့အတွက်ကြောင့်သူတို့ရိတ်ခါတွေပါကိုဖြတ်တောက်ရတော့ဖြတ်တောက်ခါရတော့မယ်ဆိုရယ်ဆိုရင်ဒီကိစ္စသူတို့အဲ့ဒါပြောတယ်ဗျာနော်နောက်ပြီးတော့သူတို့ရဲ့ဟိုဆောက်ဝဲနေရေးအတွက်ပေါ့လေစိတ်ရောလုံလုံနေပါလုံပြီးဖို့ပါဘူးအဲ့ဒါလေးသူကပြောပါတယ်ဒီမွတ်စလင်တွေဘက်ကကြားတဲ့အခါကျတော့သူတို့ဥပဒေအရအကာအကွယ်မရဘူးအူဒီမှာဘယ်လိုပြဆိုနေကြမှုသူတို့ကခွဲခြားဆက်ဆံနေရပါတယ်။ပညာရေးမှာ၊ကျန်းမာရေးမှာ၊လူပုံရေးမှာအဲ့ဒါလေးတွေကိုသူတို့တင်ပြကြပါတယ
်။ရခိုင်ကော်မရှင်အဖွဲ့ဟာဒီကနေ့နေ့လယ်ပိုင်းမှာပဲရန်ကုန်မြို့ကိုပြန်လည်ရောက်ရှိခဲ့ပါတယ်။မနေ့ပြန်စက်တင်ဘာလ10ရက်နေ့မှာတော့သမ္မတဦးထင်ကျော်နဲ့ကောဒီတက်မတော်ကကွေဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့လည်းတွေ့ဆုံမှုရှိတယ်လို့ဦးအေးလွန်ကဆိုပါတယ်။မစ္စတာကိုဘီယာနန်နဲ့အဖွဲ့ဝင်တွေဟာမနေ့ပြန်စက်တင်ဘာလ10ရက်နေ့မှာသူတို့ရဲ့ပထမဆုံးရခိုင်ပြည်နယ်ခေတ်စဉ်အတွင်းကြုံတွေ့ခဲ့ရတာတွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်းရဲ့ပြုလုပ်သွားဖို့ရှိပါတယ်။အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြိပက္ခချုပ်တင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြန်လည်ရင်ကြားစေရေးနဲ့ ဒီအခြေခံအဆောက်အုံတွေတိစောက်ပေးရေးပြည်내ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစတဲ့ကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုထဲအောင်ပြောပြပေးခဲ့တာပါရှင်အခုတော့အမေရိကန်နိုင်ငံရေးဘက်ကိုလည်းတလက်ကြည့်ကြရအောင်ပါCNN ရုပ်မြင်သံကြားဌာနကကောက်ခံရရှိတဲ့လူဒုစစ်တမ်းတွေအရ Republican Party သမ္မတလောင် Donald Trump ဟာ Democratic Party သမ္မတလောင် Hillary Clinton ထက်အသာရနေပြီး 45-43 ရာခိုင်နှုန်းနဲ့ဦးဆောင်နေပါတယ်။စစ်တမ်းအတော်များများမှာတော့ Hillary ကဦးဆောင်နေပေမဲ့နိုင်ငံအဆင့်နဲ့ပြည်내အဆင့်ကနေကောက်ယူရရှိတဲ့ CNN ရဲ့စစ်တမ်းအရရွေးကောက်ပွဲမတိုင်ခင်လအတွင်းသမ္မတလောင်နှုတ်ဦးဟာပုတ်ကတီကနဲ့ရှင်းပြနေရတဲ့အနေအထားကိုရောက်နေပါပြီ။ VOA သတင်းတော် James Malone ရဲ့သတင်းကိုကိုအောင်ကပြောပြပေးပါမယ်ရှင
်။ဗာဂျီးနီးယားပြည်နယ်ကမဲဆယ်စည်းရုံးပွဲအတွင်းနိုင်ငံသားရေးမူဝါဒတွေအကြောင်းပြောဆိုနေချိန်မှာပဲအခုနောက်ဆုံးထွက်ပေါ်လာတဲ့လူမှုစစ်တမ်းသဘောထားနဲ့ပတ်သက်ပြီး Republican သမ္မတလောင်း Donald Trump ကအခုလိုပြောပါရယ
် CNN came out with a big poll. The big poll came out today that Trump is
winning. CNN ကလူမှုသဘောထားစစ်တမ်းတစ်ခုထုတ်ပြန်ပါရယ်။ဒီနေ့ထုတ်ပြန်လိုက်တဲ့အဲ့စစ်တမ်းအရာ Trump အနိုင်ရနေပါတယ်။ဒါဟာစိတ်သက်ရေးရာပိုင်းမှာကောင်းတဲ့ကိစ္စပါ။မနေ့ကကျွန်တော်မခေါ်ကြသူတွေဟာဒီကနေ့ခေါ်လာကြတယ်ဆိုတဲ့အချက်ကိုကျွန်တော်သိပါတယ်။ဘဝဆိုတာဒီလိုပါပဲမဟုတ်ဘူးလားဗျာ
။ဒါပေမဲ့လည်း Democratic Party သမ္မတလောင်း Hillary Clinton ဟာနိုင်ငံတော်ဝန်ကောက်ခံရရှိတဲ့စစ်တမ်းတွေတော်တော်များများမှာဦးဆောင်အနိုင်ရနေပါတယ်။ရွေးကောက်ပွဲမတိုင်ခင်နှစ်လလိုမှာတော့သမ္မတလောင်းနှစ်ဦးဟာအကြိတ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေကိုအဓိကထားစည်းရုံးနေပါတယ်။ Mr. Trump တောက်ရောက်ခဲ့တဲ့ Florida ပြည်နယ်ကို Mrs. Clinton လည်းရောက်ရှိသွားပါတယ်
။ Any demeans Muslims and
မွတ်စလင်တွေကိုပုတ်ခတ်ပြောဆိုသလိုအီရတ်စစ်ပွဲအတွင်းကြဆုံးစစ်သည် Ghost Star မိသားစုကိုလည်းတိုက်ခိုက်ပြောဆိုပါရယ်ကျမတို့ဟာဒီလိုလူစားမျိုးမဟုတ်ပါဘူးကျမတို့မှာလှုပ်ရှားရည်အများကြီးရှိပေမဲ့တန်မိုးထားမှုလည်းရှိရမှာပါအမေရိကန်တွေရဲ့တန်မိုးအတွက်ကျမတို့ရက်တည်သွားပါမယ
် Mrs. Clinton ရဲ့အားနည်းချက်တွေလည်းလူသိရှင်ကြားဖြစ်လာတာကြောင့်အခုခါမှအကျိတ်နဲ့ရှင်ပြန်ရတဲ့အနေအထားကိုရောက်လာပြီလို့ Georgetown တက္ကသိုလ်ကနိုင်ငံရေးအခက်ခဲ Stephen Wayne ကပြောပါရယ်
There are a number of people who don't think that she is honest and trustworthy.
သူကယူသားတွေယုံကြည်ရတယ်လို့မထင်တဲ့သူတွေရှိနေပါတယ်။နိုင်ငံရေးသမားတွေကိုမကြိုက်နေတဲ့ဒီကာလမှာသူကတမျိုးကြနိုင်ငံရေးသမားဆစ်ဆစ်ဖြစ်နေတာပါ
။ Gallup အဖွဲ့ရဲ့စစ်တမ်းမှာတော့ Trump ကိုစန့်ကျင်သူတွေများနေတယ်လို့ Frank Newport ကပြောပါတယ
်။ It's troublesome for both people. I think the Hillary campaign, Hillary Clinton campaign.
ပြောင်းလို့အတွက်အကျဉ်းချက်အနေထားပါ။ Hillary Clinton ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့အနေနဲ့လည်းသူ့ပုံရိပ်ကိုဘလို့ပြောင်းမလဲဆိုတာကိုအကြီးအကျယ်စဉ်းစားနေတယ်လို့ထင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုလှုပ်ဖို့ခက်ပါတယ်။အခုအနေထားကတော့အဲ့ဒီလိုဖြစ်နေတယ်လို့ဆိုရမှာပါ
။ Democratic Party ညီလာခံအပြီးအပြတ်သက်ဦးဆောင်ခဲ့တဲ့အနေအထားမျိုးဆက်လက်ဆုတ်ကင်ထားနိုင်ဖို့ Mrs. Clinton အနေနဲ့လည်းမျှော်လင့်နေတာပါ။အငင်းပွားစရာဖြစ်နေတဲ့ Trump ရဲ့လှုပ်ရွတ်တွေကလည်းဒီအခြေအနေကိုပံ့ပိုးပေးနေတာပါလို့ George Mason တက္ကသိုလ်ကနိုင်ငံရေးအကဲခဲ Jeremy Mayer ကပြောပါတယ်။
It is possible that Donald Trump will win this race, but in order to do so,
Donald Trump နိုင်ရဖို့ဆိုတာလည်းဖြစ်နိုင်ခြေရှိပါတယ်။ဒါပေမဲ့အဲ့ဒီလိုဖြစ်ဖို့ဆိုရင်ဒီနေ့ခေတ်သစ်ရွေးကောက်ပွဲတွေမှာဘယ်သမ္မတလောင်းမှမကြုံဘူးတဲ့အကြီးအကျယ်အနှုန်းလက္ခဏာပြနေတဲ့အခြေအနေကနေပြန်အဖက်ဆယ်နိုင်အောင်လှုပ်ဖို့လိုပါတယ်။ဘယ်သူမှဒီလောက်အချိန်တိုတိုအတွင်းမှာပြန်အဖက်ဆယ်နိုင်အောင်လုပ်နိုင်ခဲ့တာတော့မရှိပါဘူး
။အခုခါမှာတော့ Trump နဲ့ Clinton တို့ဟာစက်တင်ဘာလ26ရက်နေ့မှာကျင်းပမယ့်ပထမအကြိမ်သမ္မတလောင်းစကားဆစ်ထိုးပွဲအတွေ့အကြိတ်နဲ့ပြင်ဆင်နေကြပါရယ်ခင်ဗျာ
။ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစည်းအဝေးကိုနားဆင်နေကြတာဖြစ်ပါတယ်။လာမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင့်ကွင်းဦးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်နဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Thank you.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line to meter 24 25 30နဲ့50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီဝက်အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရမှာပါမြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
ကိုယ်တော်နဲ့ကိုယူဆကိုကိုယ်လည်းလည်းကြောနိုင်တဲ့အခါကျတော့ယူဆတွေအများကြီးပုံပုံကွဲလွဲပြီးတော့ထွက်လာပါလေဒါရက်ပြန်ပြီးတော့မှညှိရမယ
် SNLD အတွင်းရေးမှူးဦးဆိုင်ညုံနဲ့ပြောသွားတာပါပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့27ရာစုပင်လုံးညီလာခံတောင်ကြီး NLD ဥက္ကဋ္ဌနဲ့အဖွဲ့ဝင်တို့ရာထူးကနေဖယ်ရှားလိုက်တဲ့အကြောင်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဦးဆောင်သူအနေနဲ့ကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်မြန်မာပြည်ရောက်ရှိလာတဲ့အကြောင်းသတင်းတွေကိုတုံ့သက်တင်ပြသွားမှာဖြစ်ပါတယ်။မအိမ်ခိုင်ဦးတင်ပြထားတာကိုဦးဆန်မိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်။27ရာစုပင်လုံညီလာခံကျင်းပနေခြင်းအတွင်းမီဒီယာတွေပေါ်မှာလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ရဆုံးအကြောင်းအရာကတော့ဝတိုင်းရင်သားလူမျိုးစုကိုယ်စားလှယ်အဖွဲ့ညီလာခံကနေထွက်ခွာသွားတဲ့ကိစ္စဖြစ်ပါတယ် UWSA ဝအဖွဲ့အခုလိုညီလာခံကနေထွက်ခွာသွားရတာဟာနားလည်မှုလွင်မှားသွားတာကြောင့်ဖြစ်ပြီးဒီကိစ္စအတွက်အစိုးရအဖွဲ့ကတောင်းပန်ခဲ့ပါတယ်ဝအဖွဲ့ကလည်းဘာကြောင့်အခုလိုထွက်သွားရလဲဆိုတာကိုထုတ်ပြန်ကြေညာချက်ကောအစိုးရဘက်ကတောင်းပန်မှုတွေနဲ့ပါသတင်းတွေကိုဖော်ပြခဲ့ကြပြီးနောက်ထပ်ဆက်လက်ပြီးတော့ကျင်းပမယ်ဆွေးနွေးပွဲတွေမှာဝအဖွဲ့ကိုဆက်လက်ဖိတ်ကြားမယ်လို့အစိုးရဘက်ကပြောဆိုခဲ့တာကြောင့်ဆက်ဆံရေးတင်းမာတဲ့အခြေအနေထိတော့မဖြစ်ခဲ့ဘူးလို့ဆိုရမှာဖြစ်ပါတယ်။27ရာစုပင်လုံးညီလာခံအကာလအတွင်းသတင်းမီဒီယာတွေတင်ပြခဲ့ကြပုံနဲ့ဆက်ဆက်တဲ့သတင်းတစ်ခုကတော့တိုင်းရင်းသားကိုစလဲရီညီလာခံအကျိုးနှစ်ခန်းမအတွင်းမှာအိပ်ပျော်နေကြတဲ့ပုံတွေကိုလူမှုကွန်ရက်အွန်လိုင်းပေါ်မှာပြန့်နှံ့သွားပြီးတော့လူရဲစရာဟာတာသတင်းဖြစ်ခဲ့ပါတယ်။ဒီလိုပြန့်နှံ့သွားပြီးခဲ့တဲ့နောက်ဝေဘန်ပြောဆိုမှုတွေဖြစ်ခဲ့ပေမဲ့တကယ်တမ်းမှာတော့ခီးဝေးကလာခဲ့ကြတဲ့ကိုစလဲတွေပင်ပန်းနေတာကတကြောင်တကယ်ဆွေးနွေးဝဲတိုင်ခင်ဖွင့်ပွဲတွေဖြစ်တာကြောင့်ပေါ့ပေါ့ပါပါတက်ရောက်လာကြတာမို့အခုလိုဖြစ်ရတာပါဆိုပြီးတော့ပြန်လည်ဖြည့်ရှင်းမှုတွေလုပ်ခဲ့ကြပါတယ်။ဒီညီလာခံရဲ့ထူးခြားချက်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကလွှဲရင်တော်တော်အရေးပါတဲ့အဖွဲ့အစည်းတွေအားလုံးလိုတက်ရောက်ခဲ့တာကြောင့်ပြည်တွင်းပြည်ပသတင်းဌာနတွေအထူးစိတ်ဝင်စားခဲ့ကြတာပါ။ဒီညီလာခံမှာတိုင်းရင်းသားဒေသကသတင်းသမားတချို့အတွက်တော့တဲ့မီဒီယာကြီးတွေနဲ့အတူရင်ပေါင်တန်းပြီးတော့သတင်းယူခွင့်ပထမဦးဆုံးအတွေ့အကြုံရခဲ့တဲ့အတွက်တက်ကြွနေခဲ့ကြပါတယ်။ကန္နာရဝတီတန်းရဲ့အက်ဒီတာမတ်ဆူဆူမြာကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်
။အဓိကကျွန်တော်တို့တင်ပြမယ်တော့ဒီကျွန်တော်တို့ဒီတိုင်းသားဒီဖက်ကလက်လက်ကပရစီဒီရဲ့တကယ်သူတို့ရဲ့ခံစားနေသူတို့ရဲ့ပြဿနာတွေကိုပေါ့နော်။ဒီပေါ်တော့ပြင်တော့အတိအကျသူတို့နဲ့တမတော်နဲ့ဖြစ်နေတဲ့ပြဿနာကိုကာဒီနဲ့ Township Principle ဒီကအုပ်ဒီကသူတို့တက်စီခမှုတစ်ခုဆိုတာအဲ့တစ်ခုအတိအကျပို့ပြီးတော့ကာမလုပ်ပေးနိုင်ကြတာပေါ့နော်အတိအကျမီဒီယာကြီးတွေကသူတို့ကဒီထိပ်ပိုင်းကောင်းဆောင်တွေရဲ့ဆွေးနွေးတဲ့အပိုင်းတွေနဲ့ရလတွေကိုပဲပေါ်ထုတ်ရန်ပေါ်တော့လေးရှိကြတော့ဘောနော်အဲ့ပိုင်းပဲပို့ပြီးတော့ဒီတတိယရှင်းလင်းပွဲကရလာတဲ့ပြောကြတဲ့ဟာကြီးပို့ပြီးတော့ရေးသားနိုင်တယ်ဗော။ဒါပေမဲ့တကယ်တင်းမီဒီယာအမေတွေတိုင်းသားမီဒီယာတွေကကြတော့သူတို့ရဲ့တကယ်ဒီတိုင်းသားတွေမှာဖြစ်နေတဲ့ပြဿနာတွေကိုတကယ်လိုအပ်ချက်ကိုပို့ပြီးတော့ရေးနိုင်အောင်တော့တွေးရတယ်ကျ
27ရာစုပင်လုံးကြီးလာကန်အပြီးမှာတော့တောင်ကြီးက NLD ဥက္ကဋ္ဌနဲ့အဖွဲ့ဝင်တချို့ကိုဗဟုစီစီအဖွဲ့ဝင်ဦးဝင်းထိန်ကနှုတ်မိတ်နဲ့ထုတ်ပယ်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအခုတစ်ပတ်လူမှုကွန်ရက်မီဒီယာတွေမှာကောသတင်းစာတချို့မှာပါတောင်ကြီး NLD အဖွဲ့ဝင်တချို့ရဲ့ပြောဆိုဝေဖန်ချက်တွေတက်လာခဲ့ပါတယ်။ဦးဝင်းထိန်ဘက်ကလည်းဘာကြောင့်ဒီလိုထုတ်ပယ်ရတယ်ဆိုတာကိုပြောဆိုရှင်းလင်းချက်တွေကိုမီဒီယာတချို့နဲ့တွဲဆိုမေးမြန်းခန်းအစီအစဉ်တွေမှာဖော်ပြထားတာတွေ့ရပါတယ်။နောက်ထပ်လူအများအာရုံစိုက်တဲ့သတင်းတစ်ပုဒ်ကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှပါဝင်မဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုရခိုင်ဒေသခံတချို့ကကန့်ကွက်ကြတဲ့သတင်းနဲ့ကော်မရှင်ပြန်ပြီးတော့ဖွဲ့ဖို့အတွက်လွှတ်တော်မှာတောင်းဆိုကြတဲ့သတင်းတွေဖြစ်ပါတယ်။ပြည်တွင်းရေးကိစ္စမှာနိုင်ငံသားပါဝင်လာတာကိုကန့်ကွက်ပြီးတော့နိုင်ငံတော်၏အတိုင်းအမြံပုဂ္ဂိုလ်ဆိုင်ရာဥပဒေလုတ်ပိုင်ခွင့်နဲ့တာဝန်တွေရပိုင်ခွင့်တွေထဲမှာကော်မရှင်ဖွဲ့စည်းပေးရန်ဆိုတဲ့အချက်မပါတဲ့အတွက်တရားမဝင်ကြောင်းအဆိုကိုရခိုင်မျိုးသားပါတီကလွှတ်တော်ကိုတင်သွင်းခဲ့ပေမဲ့မဲခွဲဆုံးဖြတ်ရမှာအရေးနှင်းနေပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီကဥလှစောက
ီကော်မရှင်ဖွဲ့တယ်ဆိုတာပါဒါကျွန်တော်တို့ဖြစ်ခဲ့တဲ့အတွေ့အကြုံတွေအရာကျွန်တော်တို့နိုင်ငံသားဆိုတာတော်တော်သူတို့ပေါ်မှာကျွန်တော်တို့ယုံကြည်စိတ်မရှိနိုင်ဘူးခင်ဗျာနိုင်ငံသားဝန်နိုင်ငံတကာဖွဲ့စည်းတယ်ဒါကျွန်တော်တို့ရဖြတ်သန်းခဲ့တဲ့အတွေ့အကြုံရပဲနောက်တစ်ခါဒီနေ့လွှတ်တော်ထဲမှာလည်းကျွန်တော်ဆွေးနွေးလိုက်ပါတယ်ဒီကော်မရှင်ကလီဂျစ်တီမစီဖြစ်ရလားဆိုတာကိုဒီနိုင်ငံတော်တိုင်ပင်ခံဥပဒေနဲ့ပတ်သက်ပြီးတော့လည်းဒါကျွန်တော်တို့အငင်းပေါ်စရာတွေရှိတယ်နော်လုတ်ပိုင်ခွဲတယ်ပါကိုဖီအန်နန်ကကျွန်တော်တို့ပါတီနဲ့တွေ့တဲ့ခါမှာသူကပြောပြတယ်ဒီကော်မရှင်မဖွဲ့ခင်ဖွဲ့ဖို့အတွက်ဖွဲ့မယ်ဆိုလို့ရှိရင်NLD ကခေါင်းဆောင်တွေအနေနဲ့ရခိုင်ပါတီနဲ့ဆွေးနွေးပါဆိုတော့ကိုဖီအန်နန်ကအကြံပေးခဲ့တယ်အဲ့ဒီအကြံပေးတာကို NLD ခေါင်းဆောင်တွေကဂရုမစိုက်ဘူးဆိုတဲ့သဘောကကျွန်တော်တို့ကရခိုင်ပြည်သူကိုကူစားပြုတဲ့တဲ့ကျွန်တော်တို့နဲ့ဆွေးနွေးခဲ့မယ်ဆိုရင်ကျွန်တော်တို့ကအကြံပေးမယ်အဲ့တော့အချော်တင်ပြဿနာတွေရှိတယ်အကောင်းဆုံးဘယ်လိုလုပ်ရမလဲကျွန်တော်ကိုဖီအန်နန်ကြံမိတာလည်းမယူဘူးကျွန်တော်တို့ကလည်းဘာမှသဘောထားလည်းမပေးဘူးပြီးရခါကျမှလုပ်တယ်နော်အဲ့တော့ကျွန်တော်ကန့်ွက်တယ်ရခိုင်ပြည်နယ်လွတ်တော်မှာဒီကော်မရှင်ကိုညှင့်ပယ်လိမ့်မယ်ပြည်ထောင်စုဒီကျွန်တော်တို့ပြည်သူ့လွတ်တော်မှာဒီကော်မတီကိုလက်ခံလိမ့်မယ်ဒါပြဖွဲ့စည်းပုံပြဿနာပဲကြောက်ရခိုင်ပြည်နယ်မှာတော့အလုပ်ဖြစ်မှာမဟုတ်ဘူးညှင်းဆန်မှုတွေနဲ့ကြုံကြည့်ရလိမ့်မယ်တေးကြပါလေဒါ
အခုတစ်ပတ်အတွင်းတခြားစိတ်ဝင်စားစရာမီဒီယာသတင်းတွေကတော့ဒေါအောင်ဆန်းစုကြည်အာဆီယံထိပ်သီးညီလာခံကိုတက်ရောက်တဲ့သတင်းအွန်လိုင်းမှာပြန့်နှံ့နေတဲ့အဆိုတော်နီနီခင်ဇော်ရဲ့အင်အောင်ကြီးကိစ္စဖြေရှင်းချက်နဲ့စင်ကာပူမှာဇီကာဗိုင်းရပ်စ်ကူးစက်ခံရသူတွေတဲ့မြန်မာတအူးလဲပါဝင်နေဆိုတဲ့အကြောင်းအရာတွေဖြစ်တဲ့အကြောင်းဒီပြရင်ဒီလုံးချုပ်လွှင့်ရပါတယ
်အပတ်စဉ်တင်ဆက်ပေးနေတဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ကိုစာရေးဆက်သွယ်ကြဖို့သောရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေရှင်။အခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ဒုတိယပင်လုံနဲ့ SNLD ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာဖြစ်ပါတယ်။မကြာရင်ကပြီးဆုံးသွားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပထမအစည်းအဝေးမှာအားတက်စရာတွေတွေ့ရတယ်လို့ကိုစန္ဒာကပဲတစ်ဖက်သက်ပြောဆိုသွားတာတွေလည်းတွေ့ရတဲ့အတွက်ရေရှည်မှာညှိနှိုင်းဖြေရှာနိုင်ဖို့အရေးကြီးတယ်လို့ SNLD အတွင်းရေးမှူးဦးဆိုင်ညွန့်လင်ကဆိုပါတယ်။တိုင်းသာရင်းနဲ့ပတ်သက်ပြီးတမတော်ရဲ့သဘောထားပြောင်းလဲဖို့လိုအပ်တယ်လို့လည်းဆိုပါရယ်။ဦးဆိုင်ညွန့်လင်နဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါပြီရှင
်။ဦးဆိုင်ညွန့်လင်ခင်ဗျာပြီးဆုံးသွားပြီဖြစ်တဲ့ပြည်ထောင်စုညီညာရေးညီလာခံဒုတိယပင်လုံညီလာခံလို့ခေါ်ကြတာပါခင်ဗျာ။အဲ့ဒီညီလာခံနဲ့ပတ်သက်ပြီးတော့ SNLD ရဲ့သုံးသပ်ချက်ကိုကျွန်တော်ဒီနေ့ဆွေးနွေးတင်ပြလိုခြင်းဖြစ်ပါတယ်ဆိုတော့ SNLD ဟာဘယ်အခန်းကပါဝင်ခဲ့ရလဲဆိုတာကျွန်တော်တို့လည်းအချင်းချင်းပြောပါခင်ဗျာပထမဆုံ
း SNLD အနေနဲ့နိုင်ငံရေးပါတီအစုအဖွဲ့ရဲ့အတွင်းလူတာဝန်ယူထားပါတယ်ဦးဆိုင်ကျော်ညွန့်ကိုကျွန်တော်တို့ဒီမှာတာဝန်ပေးထားပါတယ်ခင်ဗျာနောက်တစ်ခါပါတီအလိုက်ပေါ်ရရှိတဲ့ကုသလေအရေးအတွက်အပြည့်အတိုင်းကျွန်တော်တို့အဲ့ရောက်ဖြစ်ပါတယ်တတိယနဲ့ကျွန်တော်အပြည့်အဝပူပေါင်းဆောင်ရွက်နေတယ်ဆိုတာကိုတော့ပြောပြချင်ပါတယ
်ဟုတ်ကဲ့ဆိုတော့ SNLD ပါတီရဲ့သဘောထားကိုရောဘယ်လိုတင်ပြခဲ့ပါသလဲအခြေအနေသိရင်ပါတယ်အဲ့ဒါလည်းပဲ
ကျွန်တော်တို့ကတော့အခြေခံကတော့ဟိုလွန်ခဲ့တဲ့1962ခုနှစ်ပြည်နယ်ပေါင်းစုံဒီလာကန်ကနေပြီးတော့အားလုံးသဘောတူထားတဲ့အချက်လက်တွေအခြေခံပြီးတော့ဗောနော်ဒီနေ့ခေတ်ဒီနေ့အချိန်ကနေလျော်နေအောင်တို့တင်ပြခဲ့ပါလဲ
ဆိုတော့အဲ့ဒီတင်ပြချက်တွေမှာအခုအဓိကအဖြစ်တချို့သဘောထားကွဲလွဲမှုရှိတယ်လို့ဒီဘုရားအဖြစ်နားလည်ထားရတဲ့သဘောထားကွဲလွဲရဆိုတာလည်းဒါညှိရမယ်ကိစ္စပေါ့ဗျာအဲ့ဒီဟာမှာဥမာပြည်နယ်အရေးအတွက်ဘယ်လောက်ထားမယ်ဆိုတဲ့ကိစ္စတက်မတော်ကိစ္စစသဖြင့်ကွဲလွဲတာတွေတွေ့ရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ SNLD ရဲ့သဘောထားကိုဘယ်လိုတင်ပြခဲ့ပါလဲခင်ဗျာ
သဘောထားကွဲလွဲနိုင်တယ်တော့အများကြီးပါပဲပြီးသွားတဲ့ဤလာကမှာဘာဘကန္တချက်ရှိဘူးနောက်1993လုံးကအမျိုးသားဤလာကလုံးကလို့စာရမ်းမျိုးတီးဖြတ်ပြီးတော့ပြောင်းနိုင်မှာရှိဘူးကိုယ်တော်နဲ့ကိုယူဆကိုကိုယ်လည်းလည်းကြောနိုင်တဲ့အခါကျတော့ယူဆရည်အမျိုးမျိုးပုံပုံကွဲလွဲပြီးထွက်လာပါလေ။ဒါရက်ပြန်ပြီးတော့မှညှိရမယ့်အခြေစားတွေပါ။သူလုံးလုံးစင်မှာတော့ဒါညှိဖို့အချိန်လည်းမရှိဘူး။နောက်6လမတိုင်ကြီးပါဒါ အဲဒီကိုပြန်ပြီးတော့ညီနေနဲ့ကြံလို့ရမယ်အနေအထားမျိုးရောက်ပါပါလား
ဒေါအောင်ဆန်းစုကြည်ရဲ့အဖွင့်မင်ကွန်းမှာကျွန်တော်သတိထားမိတဲ့သူကအဓိကလိုအပ်ချက်သုံးခုပညာစတိဇွဲလုံလာဝရိယနဲ့လုပ်ကြဖို့လိုတယ်လို့သူပြောပါပါတယ်။ပညာဆရာကတော့ဒီခေတ်အခြေအနေနဲ့တောင်းဆိုရတဲ့ထိုက်တန်ရလာဆက်သဖြင့်ပေါ့လေ။ဒါကဘာအခြေအနေနိုင်ငံရဲ့တူတက်ဖြစ်ထွန်းတဲ့နိုင်ငံရဲ့အခြေအနေတွေအကုန်လုံးကိုဖြစ်နိုင်မဖြစ်နိုင်ဆိုတော့ချင်းချင်းစဉ်းစားဖို့လိုတယ်လို့ပြောလို့ထင်ပါတယ်။သတိကတော့အဲ့ဒီလိုအမှန်တရားလိုဒါကိုဆုံးဖြတ်ပြီးရင်ဒါကိုလူတိုက်တာမကြိုက်တာထက်သတိနဲ့အင်းဆိုင်ပြီးတော့လောက်ရမယ်ဆိုတဲ့သဘောဒါဇွဲကောင်းကောင်းလောက်ရမယ်ဆိုတဲ့သဘောပြောသွားတယ်လို့ထင်ပါတယ်။ဥစဉ်ညွန့်နေရောအဲ့ဒါကိုသတိထားမိပါလား။ကျွန်တော် Prince ဆိုတဲ့အတိတ်ပဲ Prince ဆိုတဲ့နဲ့သဘောတိုင်းတူညီပါရဲ့လားသူမင်းခေါ်။င
ယ်လောကမှာတော့ဦးဖြစ်ချင်တာရွေးချစ်လို့ဖြစ်ဖို့ဖြစ်ချင်တာဖြစ်မှာပါ။ခုသဘောတရားတိုင်းလည်းပဲအလုံးကသူ့ရှင်မှတူမှာပါ။ပွဲလွဲတာတွေအများကြီးပါ။ရှိလည်းရှိမှာပါ။ဒီပွဲလွဲတာတွေဖြေရှင်းဖို့အတွက်ငယ်လှုပ်ရှင်းဖြစ်ပါလေ။ดาวมันฟิชิ้งอยู่ส่วนเนาะนักงานไม่รู้ผู้ไว้สิบาเลยสรุปดีโลกวยจาနေတဲ့ဥစ္စာကိုကျွန်တော်တို့ကစိတ်ရှိလက်ရှိနဲ့စဉ်းကျင်လုံးတရားနဲ့ပေါ့ဖြစ်တင်ဖြစ်တိုက်တဲ့ကိစ္စကိုကျွန်တော်တို့ရှင်းလို့ရမှာဖြစ်ပါတယ်အခုဒီပွဲမှာတတိထားနေတဲ့တခုကတော့တော်တော်လေးစိတ်မကောင်းစရာတခုပါအဲ့ဒါပါလဲဆိုတော့ကိုကိစ္စကိုကိုအတွက်ပဲကိုကိစ္စကိုအတွက်ကိုလူကျင်တာကိုဖြစ်ရှင်တာကိုပဲတော်တော်များများပြောရတာရှိတယ်ဒီနေ့နိုင်ငံတော်ကြီးဘာဖြစ်နေလဲဒီနေ့နိုင်ငံတော်ကြီးဘာတွေလိုအပ်နေလဲဘာတွေပဲလို့ပြန်ပြီးဆောက်ရမလဲဆိုတဲ့ constructive idea နဲ့ပေါ့နော်ဒီအပြုသဘောဆောင်တဲ့တိုင်းပြည်အတွက်ပြောတာသိမြားပါဘူးနည်းပါတယ်အဲ့ဒီအချက်ကိုတော့ကျွန်တော်တို့မကြိုက်ပါဘူးသို့တော်လည်းပဲဒါလွတ်လပ်စွာတိုးဆိုခွေတောင်းဆိုခွေဆိုတဲ့အတွက်ပေါ့ကျွန်တော်တို့ကတော့ဒါတော့ဟိုမကောက်ခဲ့ပါဘူးသို့တော်လည်းခုနကကျွန်တော်ပြောတိုင်းပြည်အတွက်ကိုပို့ပြီးတော့ဦးစားပေးသင့်တယ်လို့ကျွန်တော်ထင်ပါတယ်အခုကတော့အဖွဲ့ကြီးတီတီကိုကိစ္စအသီးကြီးကိုပဲဦးစားပေးနေတာတွေ့တဲ့အခါကျတော့တိုင်းပြည်အတွက်တော့ကျွန်တော်တို့ရင်လေးရပါလေ
ဟုတ်ပါတယ်ဒီမြန်မာပြည်ရဲ့နိုင်ငံရေးမှာလည်းပဲဒီလိုဒါ compromise လုပ်တဲ့ culture မရှိဘူးဆိုတာလူတိုင်းသုံးသပ်ကြပါတယ်ဆိုတော့အခုညီလာခံမှာတက်ရောက်လာတဲ့တိုင်းရင်းသားတွေကဒီညီလာခံမှာဒီလိုအပြန်အလှန်အပြေးယူနှိမ့်နိုင်တဲ့အစဉ်အလာမျိုး culture မျိုးပြုထောင်နိုင်လိမ့်မယ်လို့မျှော်လင့်ပါလား
ညောင်လင်းထဲဆက်လို့ရှိရင်ဖြစ်အောင်ကြိုးစားမှာပါညောင်လင်းလို့မရလည်းပဲဖြစ်အောင်ကြိုးစားမှာပဲဒီနီးလန်းလိုတခြားနီးလန်းမရှိပါဘူ
းဆိုတော့ဒီတချို့တိုင်းပြည်တွေမှာညီလာခံတွေလှုပ်တယ်အဲ့လိုစီဝေဝဲလှုပ်ပြီးတော့မရလို့ပြတ်သွားတယ်တခါပြန်ပြီးတော့နောက်ဆုံးမှာစစ်တမ်းဖြစ်ရှင်းလိုက်ရတဲ့ဆက်သဖြင့်ပေါ့လေအနည်းဆုံးကျွန်တော်နိုင်ငံနဲ့နှိစက်တဲ့နမူနာတစ်ခုပြန်စရီလင်္ကာစရီလင်္ကာကိုကြည့်မယ်ဆိုရင်အဲ့လိုမျိုးတွေ့ခဲ့ရပါလိမ့်မယ်တမီလ်တိုက်ဂါစ်တွေနဲ့ငင်းငယ်ရဲ့အချင်းချင်းနိုင်ငံတကာပါလာပြီးစစ်စပ်ပြည့်တယ်လုပ်ပြည့်တယ်နောက်မှအောင်မြင်ဘူးနောက်ဆုံးစီးရင်နဲ့ဖြစ်ရှင်းလိုက်တဲ့ဒီအဆိုးဆုံးရောက်ရှိသွားခဲ့တယ်အဆိုးမြင်တော့မဟုတ်ပါဘူးမြန်မာနိုင်ငံမှာအခုတိုင်းရင်းသားတွေညီနိုင်နေတာဟာအဲ့လောက်ထိဖြစ်လာနေတဲ့အခြေအနေတော့မရှိဘူးလို့ထင်ပါတယ်ဦးစန်းညွန့်ဘယ်သဘောပါလဲ
ကျွန်တော်တို့လည်းဒီကိစ္စကငါကစိုးရင်ခဲ့ပါလေကျွန်တော်တို့စီလုံးညီညွတ်ဖို့အတွက်အပြူသားပြန်လဲစစ်မြတ်ဖို့အတွက်ဒီလာတော့ကျစ်ပါလာဖြစ်ပါလေအဲ့လိုခုနသဘောဆိုးတွေနဲ့တက်လာမယ်ဆိုရင်ခုနလည်းညသားကြလေရင်ကြစီရေညညရေမဖြစ်တော့ဘဲနဲ့ပုံမူကွဲပြားသွားတာလေပုံမူတဘောရကွဲတာလေဖြစ်ပါတော့စိတ်ကူပါလေသို့တော်လည်းပဲဒီနီးကလက်နက်ကန်တိုက်ခိုက်တဲ့နီးနဲ့စာအများကြီးကောင်းပါလေဒီနီးနဲ့ပဲကျွန်တော်စိတ်ရှည်လက်ရှိဆက်ပြီးတော့ကြိုးစားမှာဖြစ်ပါလေအခုလာမယ့်6လအတွင်းမှာသူနေညနိုင်မှုတွေကိုတက်နိုင်တော့ကျွန်တော်ဆက်ပြီးဆောင်ရွက်ရမှာဖြစ်ပါလေအခုဆိုရင် framework ဒီနေ့ဆွေးနွေးပွဲအတွက်မူပေါင်းနေပေါ့ဒါရီကမကြည့်နဲ့မပြီးသေးပါဘူး။အဲ့ပြီးမှုအဆင့်တော့မှတော်တော်ကျွန်တော်ညှိကျူးစားအောင်မှဖြစ်ပါလား။သို့တော်လည်းပဲတချို့ပုဂ္ဂိုလ်တော်တော်များများပြီးအော်အော်လောက်အောင်ပေါ့။စိတ်ရှိလက်ရှိနဲ့ကျူးကျူးစားစားပါဝင်ဆောင်ရွက်နေတာတွေ့ရပါလေ။အထူးသဖြင့်တပ်တော်ဘက်ကပါဝင်ဆောင်ရွက်နေတာတွေ့ရတဲ့ကျွန်တော်တို့အားတက်နေပါလေ
။အပြစ်မရသေးတဲ့မြောက်ပိုင်းမဟာမိတ်သုံးဖွဲ့လို့ပြောတယ်။ဖွဲ့တွေသုံးခုမပါဝင်တာနဲ့ပတ်သက်လို့ကဘယ်လိုမှတ်ချက်ပေးခြင်းမလဲ။နောက်ကိုပါဝင်လာနိုင်မယ့်အလားအလာရှိတယ်လို့ထင်ပါလား။
ကျွန်တော်ထင်တယ်အဲ့ဒီသုံးဖွဲ့ကတော့အစိုးရနဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ်အဲ့ဒီသုံးဖွဲ့ကတော့တပ်မတော်နဲ့ပဲတိုက်ရိုက်ဆိုင်တယ်လို့ကျွန်တော်ထင်ပါတယ်တပ်မတော်နဲ့ပဲတိုက်ရိုက်ညှိနှိုင်းတော့ပုံပြီးစင်ပြေတယ်လို့ထင်ပါတယ
်ဟုတ်ကဲ့တချို့ညီလာခံတက်တဲ့တိုင်းရင်းသားတွေကသူတို့မတက်တဲ့ဖွဲ့တွေကရောပြောကြပါတယ်အဓိကအဆုံးဖြတ်ဟာတပ်မတော်အပေါ်မှာမူတည်တယ်တပ်မတော်ဟာတိုင်းရင်းသားတွေကိုဘလောက်နားလည်မလဲဘလောက်ထိသူတို့ရဲ့ချုပ်ကန့်မှုကိုရှော့ပေးနိုင်မလဲဆိုတဲ့အပေါ်မှာသာမူတည်တယ်လို့ပြောနေကြပါတယ်ဒီကိစ္စကတော့ဘယ်လိုမှတ်ချက်ပေးလို့ရလဲ
သူကအရင်တော့ကလုပ်ခဲ့တဲ့ညီလာခံမှာတပ်မတော်အစိုးရကလုပ်တဲ့ညီလာခံဖြစ်ပါလား အခုလုတ်တဲ့23ရာစုညီလာခံကတော့ NLD အစိုးရကလုတ်တဲ့ညီလာခံဖြစ်ပါတယ်ဆိုတော့ NLD အစိုးရကခုနအတက်နယ်ဆုံးတော့ကျွန်တော်ထင်တယ်ဒီဂျာနယ်အဖွဲ့တွေကိုတော့သူလိုက်လျောနိုင်တယ်သဘောပေါက်နိုင်တယ်နားလည်နိုင်တယ်ဆိုတော့လည်းပဲအဲ့ဒီဟာကြောင့်လည်းပဲတမရောကပုံပြီးအရေးကြီးရတယ်တမရောရဲ့ဆုံးဖြတ်ချက်တမရောရဲ့သဘောထားတွေဟာဒီမိနိုင်မှုအောင်မြင်နိုင်တဲ့ဆိုတော့ဒါကူအပေါ်ပါအများကြီးကြည့်ပါလေ
တမရောဘက်ကများသောအားဖြင့်2008ဖွဲ့စည်းပုံမှာပါတဲ့ structure ဖွဲ့စည်းပုံဟာဒါ federal အခြေအနေရှိနေပြီပဲဒီဘက်မှာထက်ထွင်းသွားရင်ရနိုင်တယ်ဆိုပြီးတော့ပြောပါတယ်တချို့ကတော့သူတို့က2008ဖွဲ့စည်းပုံကိုပြင်ကျင်တဲ့ဆန္ဒမရှိဘူးတမရောဟာဆိုပြီးတော့သုံးသပ်ကြပါတယ်ဆိုတော့တိုင်းရင်းသားတွေဘက်ကတောင်းဆိုနေတဲ့ပုံစံနဲ့လိုက်လျောညီညီဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်မှုမျိုးတက်မတော့လောက်လာနိုင်မယ်ထင်ပါလားညော
2008ခြေကောင်ပြည်ကဖက်ဒရယ်မဟုတ်ဘူးဒီမိုကရေစီမဟုတ်ဘူးဆိုတာအားလုံးကြည့်ပါလေဒီလိုအမြင်မျိုးကတက်မတော့မှမကြခင်ပြန်ပြုတ်ပြရမယ်ဆိုတာသူတို့တိလာတဲ့တနေ့ပေါ့နော်တိအောင်လည်းပဲကျွန်တော်တို့ဝိုင်းပြီးတော့ဟိုဆွေးနွေးချောင်းချရမှာပါအဲ့ဒီတနေ့မှာတော့ဒါအားလုံးညီညွတ်ဖြစ်မယ်လို့ဒီမှာပါတ
ယ်ခင်ဗျဟုတ်ကဲ့ကျွန်တော်နောက်ဆေးကျင်တာကရှမ်းပြည်နယ်နဲ့တိုက်ရိုက်ပတ်သက်ပါတယ်တကယ်တော့ပြည်ထောင်စုအရေးပါပဲရှမ်းပြည်နယ်ထဲမှာရှိတဲ့လူမျိုးစုတချို့ဥပမာအဖြစ်ဝါရိုဘာရိုကစီကြသူတို့လည်းပဲပြည်နယ်အဆင့်လူကျင်တယ်လို့တောင်းဆိုကြတာတွေ့ရပါတယ်ဒီကိစ္စကိုတော့ဘယ်လိုတုံ့ပြန်ပြောကြလို့ပါလဲ
ဒီပြည်နယ်အတွက်ကိစ္စကတော့ကျွန်တော်တို့ရှမ်းပြည်နယ်တစ်ခုတည်းရှမ်းတပါတီတစ်ခုတည်းကဆုံးဖြတ်မှာမဟုတ်ပါဘူးဒီတော်စုတစ်ခုလုံးရဲ့တိစလို့ကျွန်တော်တို့သတ်မှတ်ထားပါတယ်ဒီတော်စုတစ်ခုလုံးရဲ့တဘောသားပေါ်မှာလည်းအများကြီးဦးတည်ပါတယ
်ဟုတ်ကဲ့ဆိုတော့ရှေ့ကိုဆက်ပြီးတော့မကြခင်နိုင်ငံရေးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလည်းပဲနောက်လာမှပဲလုပ်သွားမယ်လို့ကြားပါတယ်အဲ့ဒီမှာတက်ရောက်ဆွေးနွေးဖို့အတွက်ဆိုရင်တက်ရောက်ဆွေးနွေးခြင်းနဲ့အဖွဲ့အစည်းရဲ့အားလုံးဟာ NCO လက်မထိုးဖို့လူရဲလို့လည်းပြောပါတယ်အဲ့ဒီအတွက်ကအခက်အခဲရှိနိုင်မယ်ထင်ပါသလား
ကျွန်တော်ထင်တယ်သိမရှိတော့တော့ဘူးလို့ထင်တယ်အဲ့ဒါကတော့အစိုးရဘက်နဲ့တမတော်ဘက်ရဲ့ကြွန့်ကျင်လိမ္မာမှုကိုအများကြီးမြင်ကြည့်ပါတယ်အစိုးရနဲ့တမတော်နဲ့ကြွန့်ကျင်လိမ္မာမှာဆောင်ရွက်နိုင်နေရေးဆိုရင်အောင်မြင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်အခုကဒီကစနေနိုင်ငံရေးနေပွဲတွေမဟုတ်သေးပါဘူးအခုလာမှာကတော့နိုင်ငံရေးနေပွဲမူပေါင်းအရင်ဆုံးလာမှာပါမူပေါင်းမပြီးသေးပါဘူးအခုကျင်းပါသွားတဲ့31ရက်ကနေ30ရက်အဲဒီလာကမှာမူပေါင်းမရှိဘဲနဲ့ကျင်းပသွားတာဖြစ်ပါတယ်ဆိုတော့ကျွန်တော်မူပေါင်းအရင်ဆုံးဆက်လုပ်ရပါပါပြီးရင် informal digital university အတွက်အများကြီးလုပ်ဖို့လိုမယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်ယူဆပါကျွန်တော်ယူဆတော့ informal တွေလည်းအများကြီးရှိမယ်အစိုးရဘက်ကဆောင်ရွက်ပေးနေမူပေါင်းအရဆောင်ရွက်ပေးနေ formal university လည်းဒီ6လအတွင်းကျွန်တော်ဒီရှိရှိနဲ့စိတ်စီနာကောင်းကောင်းနဲ့လုပ်မယ်ဆိုရင်တော့အကျိုးတရားမှုတစ်ခုတော့ရှိလာနိုင်မယ်လို့ယူဆပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုထပ်မေးပြရအောင်အဲ့နိုင်ငံတကာမီဒီယာထဲမှာတချို့တွေကအခုပြီးခဲ့တဲ့ညီလာခံဟာ it is more ceremonial အဆောင်ရောင်အခမ်းအနားတွေအပေါ်ယံနေတာများနေတယ်လို့သုံးသပ်ကြပါတယ်ဦးစန်းညွန့်လည်းဘယ်လိုတုံ့ပြန်ပြီးပြောချင်ပါလဲအကိစ္စကို
ကျွန်တော်ကအဲ့လိုတော့တိတ်မဝေပါချင်ပါဘူးအချိန်မရလို့ဒါလုပ်ရတာပါတူတူလည်းပဲကျွန်တော်ဒီမှာထောက်ပြခြင်းတခုရှိတာကနိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းမပြီးသေးပါဘူးမူပေါင်းမပြီးသေးတဲ့ကျင်းပတဲ့အတွက်ခုနလိုလူကြီးဗန်ခါရတာရှိတာပါတမန်တော့စီဇနာပဲကြည့်ရင်တော့ဒါလက်ခံနိုင်ကြရှိပါတယ
်ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါဒီအစီအစဉ်ကိုကြာတာပရေနဲ့မနေ့ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရယ်အခုတော့စနေနေ့ညတိုက်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်ကြရအောင်ပါရှင်
နိုင်ငံတော်တမင်ကံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရက်အိုဘားမာတို့ရှေ့သတင်းပတ်သမ္မတအိမ်ပြူတော်မှာတွေ့ဆုံတဲ့အခါမြန်မာနိုင်ငံပေါ်ဆက်ပြီးချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကဘာတွေကိုထပ်ပြီးရှော့ပေါ်ပေးမယ်ဆိုတာဆွေးနွေးကြဖို့ရှိပါတယ်မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့တန်ခတ်အရေးယူမှုတွေကိုအခုချိန်မှာဆက်ပြီးထားသင့်မသင့်ဘယ်လိုရည်ရွယ်မှုတွေကိုဆက်ထားသင့်ပြီးဘာတွေကိုတော့ရှော့ပေါ်ရုပ်သိမ်းသင့်တယ်ဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ်။ VOA ဖုန်းနံပါတ်က1-239-3999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့တပတ်အတွင်းအားကစားသတင်းတွေကိုထုတ်လင်းပေးပါမယ်။ကိုရန်နိုင်စုစည်းတင်ပြထားပါရယ်ရှင်
။ရုရှားနိုင်ငံမှာကျင်းပမယ့်2018ကမ္ဘာဖလားရဲ့ဥရောပဆောင်ခြေစစ်ပွဲတွေကိုတော့စတင်လိုက်ပါပြီ။အခုတပတ်ပွဲဥတော်ကစားကြတာမှာတော့လက်ရှိကမ္ဘာချန်ပီယံဂျာမနီကနော်ဝေးကိုအဝေးခွင့်မှာ3-0မရှိနဲ့ပျက်ပျက်သွားသွားနိုင်သလိုဒိန်းမတ်ကလည်းအာမေးနီးယားကို2-0မရှိနဲ့နိုင်ပါတယ်။အော်ဇူ F မှာတော့ Scotland က Malta ကို 5-2 နဲ့နိုင်ပြီးတော့ England ကတော့ Slovakia ကိုပွဲပြီးကနေသွင်းတဲ့နောက်ကြကိုနဲ့ကပ်ပြီးတော့နိုင်ပါတယ်။ England နီးပြ Sam Allardyce ကတော့ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီ
း It can never come better than that in the end when it has to
ခုလိုဂိုးသွင်းမှုလူနေတဲ့အချိန်နောက်ဆုံးမှာဂိုးသွင်းလိုက်နိုင်တာတော့ကောင်းတာမရှိပါဘူး။အဲ့ကြောင့်ပါပဲကျွန်တော်တို့အားလုံးသက်ပြင်းချနိုင်ကြပြီးကျွန်တော်တို့ခြေစစ်ပွဲအောင်နိုင်မှုအတွက်ခြေတလန်းတိုးလိုက်နိုင်ပါတယ်။ကျွန်တော်ဒီတဲ့ပိုကောင်းလာမယ်လို့လည်းပြောလဲ breaking defenses down
England နဲ့ Manchester United တိုက်စစ်မှု Wayne Rooney ကတော့2018ကမ္ဘာဖလားအပြီးမှာ England အသင်းကနေအနားယူမယ်လို့ကြေညာလိုက်ပါတယ
် Croatia I feel that would be the time for me to you know say goodbye to international football and
Russia ကမ္ဘာဖလားဝယ်ပြီးရင်တော့နိုင်ငံတကာပွဲတွေကနေနားရမယ့်အချိန်ရောက်ပြီလို့ထင်ပါတယ်ကျွန်တော်စဉ်းစားကြည့်တော့ပါလိမ့်ဆိုဒါပေမဲ့လာမယ့်နှစ်ကတော့အနည်းပြ Allardyce ပေါ်မှာပဲမှုပါတယ်2018ကတော့ကျွန်တော်တို့နောက်ဆုံးပြိုင်ပွဲဖြစ်ပြီးကျွန်တော်တို့လည်းအင်္ဂလန်နဲ့နောက်ဆုံးဖြစ်ပြီးပါဒါကြောင့်လာမယ့်နှစ်ကိုတော့ကစားအောင်ပါပါအင်္ဂလန်အသင်းအောင်မြင်မှုရပြီးကျွန်တော်အနေနဲ့အဆုံးသတ်နိုင်ဖို့မျှော်လင့်ပါတယ်
အင်္ဂလန်အသင်းအတွက်ဂိုးအများဆုံးသွင်းပေးထားတဲ့ရူနီဟာနီးပြအဲရစန်လက်ထက်2003ခုနှစ်မှာလက်ရွေးစင်စဖြစ်လာခဲ့တာပါယူရို2004မှာခြေစွမ်းပြခဲ့ပေမဲ့နောက်ပိုင်းပြိုင်ပွဲတွေမှာတော့ဒဏ်ရာပြဿနာရဲ့အကျဘက်ကိုရောက်လာတာတွေကြောင့်ရူနီဟာအကောင်းဆုံးခြေစွမ်းတွေကိုတော့မပြနိုင်ခဲ့ပါဘူးဗျာဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကတော့ပြီးခဲ့တဲ့တစ်ပတ်ကပဲပြီးသွားခဲ့ပါပြီပရီးမီယာလိဂ်ကအပြောင်းရွှေ့မှာတော့ PSG အသင်းမှာကစားနေတဲ့ဘရာဇောနောက်တန်းလူဒေးဗစ်လူးဝစ်ကိုချယ်ဆီအသင်းကပြန်ဝင်လိုက်ပါတယ်။ချယ်ဆီကလူးဝစ်ကိုပေါင်30ကျော်နဲ့ပြန်ဝင်ခဲ့တာဖြစ်ပြီးတော့3နှစ်စာချုပ်ထုတ်ခဲ့ပါတယ်။2014တုန်းကတော့ PSG ကလူးဝစ်ကိုနောက်တန်းကစားသမားတွေထဲမှာကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းဖြစ်တဲ့ပေါင်90နဲ့ဝယ်ခဲ့တာပါ။လူးဝစ်ဟာချယ်ဆီမှာပထမအကြိမ်ကစားတုန်းကတော့သူက Champions League, Europa League နဲ့ FA ဖလားတွေရခဲ့ပါတယ်ခင်ဗျာ။အင်္ဂလန်ကိုယ်တော်ဂျိုဟတ်ကတော့မန်စီးတီးအသင်းကနေအလီနိုင်ငံတော်ရင်တို့အသင်းကိုတနည်းအငားစာချုပ်နဲ့ပြောင်းသွားပါတယ်မန်စီးတီးနီးပြားတဲ့ဂေါ်ဒီယိုလာကချီလီကိုယ်တော်ဘရာဗိုကိုခေါ်လိုက်တဲ့အတွက်ဂျိုဟတ်ဟာမန်စီးတီးမှာပထမနေရာရဖို့မသေးကြတဲ့အတွက်တော်ရင်တို့အသင်းကိုပြောင်းသွားတာပါတူရင်မြို့မှာတော့ဂျိုဟတ်ကိုတော်ရင်တို့ပြိသက်တွေကအခြေခြေစုစုခဲ့ကြပါတယ်ဂျိုဟတ်ကတိုရီနိုကိုအငှားစာချုပ်နဲ့ပြောင်းသွားသလိုပဲပြင်သစ်ကစားသမားနာစရီကလည်းစပိန်လာလီဂါကဆဗီယိုအသင်းကိုတနည်းအငှားစာချုပ်နဲ့ပြောင်းသွားတယ်လို့မန်စီးတီးအသင်းကကြေညာလိုက်ပါတယ်။နာစရီဟာပြီးခဲ့တဲ့ဘောလုံးရာသီကဒဏ်ရာတွေကြောင့်မန်စီးတီးမှာပုံမှန်နေရာမရဘဲနဲ့ရုန်းကန်ခဲ့ရတာပါ။2017မှာအာဆနယ်ကပြောင်းလာခဲ့တဲ့နာစရီဟာမန်စီးတီးအသင်းနဲ့အတူပရီးမီယာလိဂ်ဖလားနှစ်ချိန်ရခဲ့ပါတယ်ခင်ဗျာ။ဆွစ်ဇာလန်အာနာဘိုင်းနေကဂျာမနီရဲ့ဂန်ဝင်ဘောလုံးသမားကြီးဖရန့်စ်ဘက်ကင်ဘောဝါကိုစုံစမ်းစစ်ဆေးမှုတွေစတင်လိုက်ပါတယ်။ဘက်ကင်ဘောအပါအဝင်ဂျာမနီဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်း၂ယောက်နဲ့အတွင်းမူဟောင်းတို့ကို2006ကမ္ဘာဖလားအရှင်ဖြစ်ဖို့ကြိုးပမ်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေစတင်လိုက်တာဖြစ်တယ်လို့ဆွစ်အာနာဘိုင်းနေကပြောပါတယ်။လိန်လယ်မှုအလွဲသုံးစားလုပ်မှုငွေကြေးခွာချမှုစတဲ့စွဲချက်တွေနဲ့ဆက်ဆက်နေတယ်လို့လည်းဆွစ်ရှင်းနေချုပ်ယုံကပြောပါတယ်။ဖီဗာနဲ့ဂျာမန်ဘောလုံးအဖွဲ့ချုပ်တို့ယူရို9တန်းအကုန်ခံပြီးတော့လုတ်ခဲ့တဲ့အခမ်းအနားကိုအဓိကထားစုံစမ်းစစ်ဆေးနေတာလို့လဲဆွစ်ဆာနာဘိုင်းတွေကပြောပါတယ်။အဲ့ဒီငွေတွေကိုဒီအခမ်းအနားအတွက်သုံးတာမဟုတ်ပဲအဲ့ဒီအစားဂျာမန်ဘောလုံးအဖွဲ့ချုပ်ကသူတို့ပေးစရာမရှိခဲ့တဲ့အကျွေးတွေကိုပေးဖို့သုံးခဲ့တာဆိုပြီးတော့လဲကြေညာချက်မှာပြောပါတယ်။လာမယ့်2018နဲ့2022ကမ္ဘာဖလားအရှင်ရွေးချယ်တဲ့နေရာမှာကမ္ဘာဘောလုံးအဖွဲ့ချုပ်တွဲမှာမမှန်မကန်လုတ်တာတွေကိုစုံစမ်းတွေ့ရှိပြီးတဲ့နောက်မှာပြီးခဲ့တဲ့ကမ္ဘာဖလားတွေကလည်းအင်ရှင်ရွေးတဲ့နေရာမှာမမှန်မကန်လုတ်တာတွေရှိတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်လာခဲ့တာဖြစ်ပါတယ်ဗျာ2016မတန်ဆွမ်းအိုလံပစ်အားကစားပြိုင်ပွဲကိုတော့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာဒီကနေ့တရားဝင်စတင်ဖွင့်လှစ်မှာဖြစ်ပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတော့နိုင်ငံတကာမတန်ဆွမ်းအိုလံပစ်အားကစားကော်မတီကဒီပြိုင်ပွဲရဲ့အထိမ်းအမှတ်တင်ကြေတာကို Rio မြို့ကနမကြီးကိုပါကဘာနာကန်းကြီးမှာဖွင့်လှစ်ပြသခဲ့ပါတယ်။ပြန်သုံးလို့ရတဲ့ plastic တွေနဲ့လှုပ်ထားတဲ့ဒီအမတ်တင်ဂီတာသုံးခုအဓိပ္ပာယ်ကတော့ I move ဖြစ်ပါတယ်။ဂိုင်ပွဲလက်မှတ်ပေါင်းတန်း၄သိန်းရောင်းချထားပြီးဖြစ်တဲ့အတွက်အောင်မြင်မယ်လို့ယုံကြည်တဲ့အကြောင်းနိုင်ငံကမတန်ဆွမ်းအိုလံပစ်အားစားကွန်ပျူတာ Philip Craven ကပြောလိုက်ပါတယ
်။ My expectations have been growing daily. You know, we're now at 1.4 million.
ကျွန်တော်မျှော်လင့်ချက်တွေကတော့တစ်နေ့တစ်နေ့ပိုကြီးလာပါတယ်။ဒီကလေးရက်ကပဲလက်မှတ်ရောင်းပြီးတာတသန်း၄သိန်းရှိသွားပါပြီ။အကြီးကျယ်ပါပဲ။ရက်တွေကကြံ့မာနေတယ
်။ Rio Olympic မတန်ဆွမ်းပြိုင်ပွဲမှာတော့နိုင်ငံပေါင်း186နိုင်ငံကမတန်ဆွမ်း Olympic အားကစားသမားတွေဝင်ပြိုင်ကြမှာဖြစ်ပြီးတော့အားကစားနည်းကတော့23မျိုးပါဝင်မှာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဒီအစီအစဉ်ကိုဗုဒ္ဓဦးနဲ့ညနေ VOA TV အစီအစဉ်မှာလည်းကြည့်ရှုနားဆင်နိုင်ပါရဲ့ရှင်ဒီဒါပြင်ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုလည်း VOA အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ကျမတို့ကြားတာပရိနေမနဲ့ထုတ်လွှင့်မဲ့ radio အစီအစဉ်ကိုတော့ line to meter 30 40 50နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကနေထုတ်လွှင့်ပေးတဲ့နေ့စဉ် TVသတင်းလွှာအစီအစဉ်တွေကိုတော့ဒီညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာIsha says 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်မကတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့ internet စာမျက်နှာမှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သင်ကကြီးညာပေးမှာဖြစ်ပါတယ်ရှင်။
အာဆီယံထိပ်သီးစည်းဝေးတက်ဖို့လောင်နိုင်ငံပြင်ကျင်းမျိုးတော်မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနယူးဇီလန်နဲ့ဗီယက်နမ်ဝန်ကြီးချုပ်တွေနဲ့ဒီကနေ့တီးခြားစီတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုဆွေးနွေးပါတယ်။အခုအာဆီယံထိပ်သီးစည်းဝေးနဲ့အရှေ့အခြားထိပ်သီးစည်းဝေးတွေပြီးတဲ့နောက်မှာတော့ဒေါက်ဆန်းစုကြည်ဟာ UK နိုင်ငံကိုသွားဖို့ရှိပြီးကမ္ဘာနောက်ခြားမှာတာဝန်ကျနေတဲ့တာဝန်ကြီးတွေလန်ဒန်မြို့တော်မှာတွေ့ပါမယ်။အဲဒီနောက်အမေရိကန်ပြည်ထောင်စုကိုလာဖို့ရှိပြီးတော့သမ္မတဥပမာနဲ့တွေ့ဆုံမှုရှိတယ်လို့ကုလသမဂ္ဂထိပ်သီးညီလာခံကိုလည်းတက်ပါမယ်။စီးရီးယားနိုင်ငံရခမျိုးကို IS စစ်သွေးကြောတွေလက်ထက်ကနေပြန်ရဖို့အမေရိကန်ပြည်ထောင်စုကအဆိုပြုမဲ့အနာဂတ်ဘယ်လိုစစ်ဆင်ရေးမျိုးမှာမဆိုပါဝင်ဖို့တူရကီအနေနဲ့အစဉ်သင့်ဖြစ်နေမယ်လို့တူရကီသမ္မတ Recep Tayyip Erdogan ကပြောလိုက်ပါတယ်။တူရကီနိုင်ငံမှာကျင်းပခဲ့တဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးပြင်ပမှာအမေရိကန်သမ္မတနဲ့တီးခြားဆွေးနွေးပွဲတွင်သမ္မတဥပမာကဒီကိစ္စကိုဆွေးနွေးခဲ့တာလို့အစည်းအဝေးကပြန်မှာသူနဲ့အတူပါလာတဲ့တင်ဒောက်တွေကိုသမ္မတ Erdogan ကအဲ့လိုပြောတဲ့အကြောင်းတူရကီသတင်းမီဒီယာတွေကရေးပါတယ်။ရခိုင်နဲ့ပတ်သက်ပြီးတချို့ကိစ္စတွေမှာသမ္မတဥပမာကပူတွဲလို့ဆောင်ကျင်တဲ့အကြောင်းဒါဟာကျွန်တော်တို့ဘက်ကအမြင်နဲ့ပြဿနာမရှိဘူးလို့ပြောခဲ့တဲ့အကြောင်းသမ္မတအာရိုဘန်ကိုကိုးကားပြီးသတင်းတွေကဖော်ပြပါရတယ်။မလေးရှားနိုင်ငံကကိုဝန်ဆောင်မျိုးသမီးတူမှာဇီကာဗိုင်းရပ်စ်ကိုကူးစက်ခံရတာကိုပထမဆုံးအကြိမ်တွေ့ထားပြီးလို့မလေးရှားတာဝန်ရှိသူတွေကပြောပါရတယ်။အသက်28နှစ်အရွယ်အိမ်နောင်တဲ့မျိုးသမီးဟာစင်ကာပူနယ်စပ်မလေးရှားတောင်ပိုင်းဂျိုဟိုးပြည်နယ်မှာနေထိုင်သူဖြစ်တယ်လို့မလေးရှားကျန်းမာရေးဝန်ကြီးကဒီကနေ့သတင်းထုတ်တွေကိုပြောပါရတယ်။စင်ကာပူနိုင်ငံမှာတော့ဇီကာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေပြီးယောဂဘုကုဆက်သူပေါင်း295ဦးထိရှိနေပါပြီ။၃လလကိုဝန်ရှိနေပြီဖြစ်တဲ့အဲ့ဒီမျိုးသမီးကိုယောဂဘုဘယ်လိုကုဆက်တယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဝန်ကြီးစူပရာမနီယမ်ကပြောပါတယ်။မျိုးသမီးရဲ့ခင်မွန်းဖြစ်သူကစင်ကာပူကိုနေ့စဉ်အသွားပြန်အလုပ်သွားလုပ်သူဖြစ်ပြီးသူကတော့မကြသေးခင်ကပဲစင်ကာပူကိုသွားခဲ့ကြောင်းကျန်းမာရေးဝန်ကြီးကပြောပါတယ်။ Apple ကုမ္ပဏီထုတ် iPhone အသစ်ကိုတော့ဒီကနေ့မှတရားဝင်ထုတ်ပြန်မှုရှိပြီးအရင်ဖုန်းတွေမှာပါတဲ့ငကြပေါက်ပါတော့မှာမဟုတ်ဘူးလို့လေ့လာသူတွေကယူဆထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာဒီကနေ့ဒေသစံတော်ချိန်မနက်10:00နာရီကျရင် iPhone 7ကိုထုတ်ပြန်ကြေညာပဲလို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Thong ဖြစ်ပါတယ်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိ line to meter 24 25 32 50နဲ့ line la meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သတို့ရှင်တွေအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ။
This program has come to you from the Voice of America, Washington.